Welcome to the Voice of America in Burmese.
ဒီအောင်ကင်းဝေးတဲ့ညတညဖြစ်ပါသည်ဗျာ American ပြည်တော်စု Washington DC မြို့တော် View American အံကနေ2022ခုနှစ်ဇွန်လ24ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ31 32နဲ့58တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အံလွှင့်နေပါပြီခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုနဲ့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအာဂရီလိုက်စားမှုတွေနဲ့တရားစွဲလိုက်ပါတယ
်ဒေါက်တာအောင်မွန်းညိုတို့ရောသတ်သွေးရေးဝန်ကြီးကုသောသတ်သွေးရေးဝန်ကြီးဦးတင်ရွယ်ဦးရောနောက်တစ်ခါတွတ်တော်ဥက္ကဋ္ဌဦးတာရောအာဂရီတွေနဲ့ကျွန်တော်တက်ပြီးတော့အမှုဖွင့်တယ်လို့ပဲကျွန်တော်တို့တကယ်တော့ကျွန်တော်သိရပြီပေါ့နော်ဟိုတကယ်တမ်းဘယ်လိုမှုနဲ့ဖွင့်တယ်ဆိုတော့အဲ့ဒါတို့တခြားမသိရသေးဘူးကွာကိုနာရောက်ပါန
ေတော်တော်မိုးညိုရဲ့အကျိုးဆောင်ရှိနေဥအောင်မြင့်ပြောတော်ဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်သခိုင်းတိုင်းကသာမြို့မှာဒေသခံကာကွယ်တပ်ဖွဲ့နဲ့ KIA ပူးပေါင်းအဖွဲ့တွေဒီနေ့မနက်အစောပိုင်းကစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တဲ့အကြောင်းတခါပြည်တွင်းစစ်ဘေးရှောင်တွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာအပါဝင်ရခိုင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်စခန်းမှာယောဂဗျာတွေဖြစ်ပွားပြီးတော့ရေခက်ခဲကြုံနေရတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အမန်းအများစုစင်အောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လနီးပါးကြာလာတဲ့အချိန်အထိဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသလိုစစ်ကောင်စီရဲ့အကြမ်းဖက်နေနှင်းမှုတွေနဲ့ဖမ်းဆီးမှုတွေဟာလည်းဒီကနေ့အချိန်အထိအရှိန်လျော့မသွားသေးပါဘူး။မနေ့ဇွန်လ23ရက်နေ့ညကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာဆိုင်ကယ်စီးလာတဲ့အသက်28နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါတယ်။အလားတူပဲကလေးမျိုးတောင်ဖီလာအရအနီးမှာရှိတဲ့ဝန်တန်းအင်ယာနာမှာည7နာရီလောက်ကစစ်ကောင်စီတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်24နှစ်အရွယ်လူငယ်တဦးသေဆုံးသွားကြောင်းပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ကလေးမျိုးမှာပဲဒီကနေ့မနေ့အစောပိုင်းကလူ၄ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာမှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။အေယာဝတီတိုင်းဖျာပုံမြို့မှာတော့မြို့နယ်ပညာရေးမှူးရုံးရှိမှဒီကနေ့နေ့လယ်ပိုင်းကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်အထက်ကတဲ့ចောင်းသားတွေကိုအိမ်ပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ်။ပေါက်ကွဲမှုကြောင့်အထူးကဒဏ်ရာမှုအသေးစိတ်တော့မသိရသေးပါဘူး။တစ်ဖက်မှာအဲ့ဒီလိုစစ်ကောင်စီရဲ့အကြမ်းဖက်ပြစ်ခတ်ဖမ်းဆီးမှုတွေရှိနေပေမဲ့လည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေကြပါဒီကနေ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်အတွင်းမှာမိုးရွာနေတဲ့ရာကပဲចောင်းသားလူငယ်တွေဥဆောင်တဲ့အာတင်းထားမန္တလေးတပိတ်စစ်ကြောင်းနဲ့ဆရာနာရှင်စန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ
်။ကြောင်းလေကြီးရေ
ကြောင်းလေကြီး
ကြောင်းလေကြီးကြ
ောင်းလေဝင်တာ
ဘာလို့ဆောင်နေမိသားသားနဲ့
တာကိတာမြို့မှာလည်းတခြားမြို့နယ်တွေကလူငယ်တွေပါစုပေါင်းပါဝင်တဲ့ဆရာနာရှင်စန့်ကျင်ရေးခြေတက်ဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်ဇွန်လ23ရက်နေ့ကဗမော်မန္တလေးကားလမ်းမှာလူ၄ယောက်ကိုဖမ်းမိခဲ့ပြီးအဲ့ဒီလူတွေရဲ့ထွက်ဆိုချက်အရစောင့်ဖမ်းခဲ့တာမှာမန္တလေးဗမော်ကားလမ်းဝရုံကုန်းကျေးရွာမှာ6ဘင်းရင်နဲ့တဲဆောင်လာတဲ့ဖောက်ခွဲပစ္စည်းတွေနဲ့လက်နက်ခဲယံအများအများကိုဖမ်းဆီးမိခဲ့တယ်လို့မြပရိရုတ်တန်ကဓာတ်ပုံတွေနဲ့အတူထုတ်ပြန်ကြေညာပါဗျာ။အဲ့ဒီပုံတွေထဲမှာဖမ်းဆီးရမိသူ၄ယောက်ဆိုတဲ့သူတွေရဲ့ပုံတွေကိုတွေ့ရတယ်လို့ဘုံသီးတွေအဝေးထင်းဖောက်ခွဲရေးခလုတ်တွေရမ်းမုံအထုပ်တွေတနအတူအရှိတွေကြီးစားနေအမြောက်အများကိုရိုက်ကူးထားတဲ့ဓာတ်ပုံတွေလည်းတွေ့ရပါတယ်ခင်ဗျာနိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဥဆောင်ကော်မတီတရားကိုမြန်မာစစ်ကောင်စီကဖွဲ့စည်းလိုက်ပါတယ်စစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်ကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ပြည်ထောင်စုရှေ့နေချုပ်ဒေါ်တီတာဦးတို့ကိုဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ပေးထားပါတယ်အဖွဲ့ဝင်တွေအဖြစ်အစိုးရအဖွဲ့ယုံဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးဝင်းရှိန်စီရေးချုပ်ဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနိုင်ငံခြားရေးဒုတိယဝန်ကြီးဦးကျော်မျိုးထွန်းနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌရဲ့အကြံပေးအဖွဲ့ဝင်ဒေါက်ခင်ဦးလိုင်တို့ပါဝင်ကြောင်းဒီလ18ရက်နေ့နေ့စွဲနဲ့နိုင်ငံတော်ပြန်နှံ့မှဖော်ပြထားပါတယ်မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကတရားဆွဲဆိုထားတဲ့အမှုကို2019ခုနှစ်ဒီဇင်ဘာလမှာ ICJ ကကြားနာစစ်ဆေးခဲ့ပြီးအဲ့ဒီအချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံကိုစားတွားရောက်ခြေပခဲ့ပါတယ်
Please bear in mind this complex situation and the challenge to sovereignty and security in our country.
ရိုဟင်ဂျာတွေကိုနေနေတဲ့နေရာမှာမြန်မာစစ်တပ်အနေနဲ့အင်အားအလွန်ကျုံတုံးခဲ့တယ်ဆိုတာယတိပြမပြောနိုင်ပေမဲ့ လူမျိုးစုတစ်ခုလုံးပျောက်ကွယ်သွားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတဲ့တက်တဲ့အထောက်အထားမရှိဘူးလို့နယ်သာလန်နိုင်ငံတခေမျိုး ICJ တရားရုံးမှာပြုလုပ်တဲ့ကြားနာပွဲမှာခုခံကာကွယ်ပြီးဒေါအောင်ဆန်းစုကြည်ကထွက်ဆိုခဲ့ပါတယ်2020ပြည့်နှစ်ဇန်နဝါရီလမှာတော့မြန်မာနိုင်ငံကနေကြားပြလှုပ်ဆောင်မဲ့အစီအစဉ်တွေကို ICJ က Provisional Measures ပြဋ္ဌာန်းပေးခဲ့ပြီး6လတကြိမ်အစီအခံစာတင်သွင်းဖို့အမိန့်ချမှတ်ခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဘက်ကလက်မခံပေမဲ့ ICJ ကချမှတ်တဲ့ဆုံးဖြတ်ချက်ကိုတော့လက်ခံထားပါတယ်။ ICJ ကကြားပြအရေးပေါ်စီမံဆောင်ရွက်ဖို့ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အကဲဖြတ်ဆောင်ကြည့်ဖို့တိကျအထူးကော်မတီတစ်ရပ်ကိုထူထောင်ခွင့်ပေးလိုက်ကြောင်း2020ပြည့်နှစ်ဒီဇင်ဘာလ21ရက်နေ့ရက်စွဲနဲ့ ICJ တရားရုံးကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။နိုင်ငံတချို့ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအကြောင်းပြပြီးတခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်နေတယ်လို့ရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမနေ့ဇွန်လ23ရက်နေ့မှာပြောဆိုပါတယ်
။နိုင်ငံချို့တွင်လည်းတစ်ဖက်သက်ဝါဒအဆွဲနဲ့မတူညီတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်များကိုပါဖလန့်ဖို့ရနီလန်ဘောသူနဲ့အစီအစဉ်ကျူပန်းဆောင်ရွက်လက်ရှိနေပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအကြောင်းပြပြီးအချို့ချာအာဏာပိုင်နိုင်ငံများရဲ့ပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ခြေလှယ်လူမှုများဟာလည်းတွင်ကြတာတွေးရှိရမှာဖြစ်ပါလေ။ဒီနေ့ချိန်ကာလမှာဝေချာဆုံးမှုလူမှုနဲ့တစ်ဖက်သက်အယူဝါဒများအခိုင်အမာဆန့်ကျင်ပြီးတရားနှတ်တာရေးကိုရှိရှိဆောင်ရွက်ရများစွာအရေးကြီးပါလေ
။နိုင်ငံတကာအတိုင်းဝန်းကြားမှာမြန်မာစစ်တပ်အပေါ်လည်းနဲ့ရောင်းချမှုပိတ်ပင်ရေးတောင်းဆိုနေကြပြီးအမေရိကန်နဲ့အနောက်နိုင်ငံတချို့ကအရေးယူတန်းခတ်နေချိန်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တုံ့ပြန်ပြောဆိုသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူထားတာနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD အစိုးရကမဲမတမာမှုတွေနဲ့မယုံမသားလှုပ်ဆောင်ခဲ့တာကြောင့်ဒီမိုကရေစီစနစ်ရိုးသားမှုပြန်ဖြစ်လာအောင်လှုပ်ဆောင်ရတာဖြစ်တယ်ဆိုပြီးဒီလုံခြုံရေးညီလာခံမှာခုခံကာကွယ်ပြောဆိုသွားပါတယ်မြန်မာနိုင်ငံအတွင်းဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နေနေမှုတွေလှုပ်ဆောင်နေတာကြောင့်အစိုးရအနေနဲ့မြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်ဆောင်ရွက်ဖို့ဩစတြေးလျလွတ်တော်အမတ်တွေကတောင်းဆိုလိုက်ကြောင်းဩစတြေးလျအခြေစိုက်သတင်းမီဒီယာတွေမှာရေးသားထားပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဩစတြေးလျဘက်ကနိုင်ငံရေးနဲ့တန်တမာရေးအရာတုံ့ပြန်ဆောင်ရွက်ဖို့ပါတီပေါင်းစုံကကိုယ်စားလှယ်ပါတီပေါင်းစုံကလွတ်တော်ကိုယ်စားလှယ်များနဲ့ဖွဲ့စည်းထားတဲ့အထူးကော်မတီကလအတော်ကြာဆွေးနွေးတိုင်ပင်ကြပြီးမှအခုလိုတောင်းဆိုချက်ထွက်ပေါ်လာတာပါ။လက်ရှိချိန်ထိတော့ဩစတြေးလျကမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်တန့်လိုက်တာစစ်တပ်ဥဆောင်တဲ့အုပ်ချုပ်ရေးအဖွဲ့ကိုအကူအညီထောက်ပံ့နေမပေးဘဲတခြားနေရာတွေကိုလွှဲပြောင်းပေးလိုက်တာနဲ့မြန်မာနိုင်ငံရဲ့ပြည်ဖက်ကပြည်လဲရေးအာဆီယံအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုထောက်ပံ့ကူညီတာတွေလှုပ်ဆောင်နေတာပ
ါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ညไฮโดรมีเตอร์32กิโลเฮิรตซ์9300ญาไฮโดรมีเตอร์51กิโลเฮิรตซ์5885รอบเพียงสนิททะเลတွင်มาไฮไลท์มีเตอร์190กิโลเฮิรตซ์1505ก็นี่เปียวทุ่ล้นไปได้เลยရှင
်มิงลาပါရှင်จม้าญาตะเซียนออกมาตะดีนี่ကိုเสร็จแล้วပြီးတော့จัญญาไปပါมั้ยရှင်ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတွေအစုလိုက်အသက်ခံခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေမရှိခဲ့ဘူးလို့ညင်းပယ်နေတာတွေနဲ့ဂျူးမုန်တီးအယူဆတွေကိုတံပြန်ဆန့်ကျင်ဖို့အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနှစ်နိုင်ငံလက်တွဲဆောင်ရွက်နေတဲ့အကြောင်းဥရောပကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုပါရယ်ဥရောပမှာအသက်ခံခဲ့ရတဲ့ဂျူးတွေအတွက်ဘာလီမျိုးကအောက်မေ့ပွဲအထိမ်းအမှတ်နေရာမှာဒီကနေ့ဝန်ကြီးဘလင်ကင်မင်းကုံပြောကြားတာပါလူမျိုးတုံးတပ်ဖြတ်မှုရှိခဲ့တာကိုညင်းပေတာနဲ့ဂျူးမုန်တီးအယူအဆတွေဟာလိင်စိတ်ကွဲပြားသူတွေကိုမုန်တီးမှုနိုင်ငံသားကိုကြောက်ရွံ့မုန်တီးမှုလူမျိုးစွဲနဲ့တခြားခွဲခြားဆက်ဆံမှုပုံစံတွေနဲ့အတူရှင်တွဲတည်ရှိနေတယ်လို့သူကပြောပါတယ်ဒီလိုခွဲခြားဆက်ဆံတဲ့အယူအဆတွေဟာဒီမိုကရေစီကိုဖြိုချပစ်ဖို့တောင်းဆိုသံတွေဖြစ်လာတယ်လို့ဝန်ကြီးဘလင်ကင်ကသတိပေးသွားပါတယ်သမိုင်းအမှန်ကိုလက်မခံတာပုံဖြတ်နေရတဲ့အပေါ်မှာတံပြန်မှုပညာပေးလုပ်ငန်းတွေခိုင်မာအောင်နှစ်နိုင်ငံလက်တွဲဆောင်ရည်ရေးဝန်ကြီးဘလင်ကင်နဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးဟိုက်ကိုမတ်စ်တို့ဒီကနေ့လက်မှတ်ရေးထိုးကြပါတယ်။ဝန်ကြီးဘလင်ကင်ဟာအီတလီနိုင်ငံမှာဝန်ကြီးများအဆင့်အစည်းအဝေးတက်ရောက်ဖို့လဲရှိပြီးတော့စီးရီးယားအရေးနဲ့လူသားချင်းစာနာမှုထောက်ကူဖို့လိုအပ်တာတွေကိုဆွေးနွေးသွားဖို့ရှိသလိုဗာတီကန်နန်းတော်ကိုလည်းသွားရောက်ဖို့စီစဉ်ထားပါတယ်ရှင်။ ဒီကနေ့ကြာတာပရီနေထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူရနဲ့ချီပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချာရာဒုကနှုတ်ခတ်ပေးရင်းနဲ့စီးမီးခံဘီရင်စနစ်ကိုလွှမ်းမိုးထင်းချုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ရေးတောင်းဆိုချီတဲ့ဆန္ဒပြခဲ့ကြပါတယ်ကာယောဂထိန်းချုပ်ရေးကန့်သက်တားမြစ်မှုတွေရှိတဲ့ကြားကပဲခြေတက်ဆန္ဒပြသူတွေဟာအစိုးရရဲ့ကိုရိုနာဗိုင်းရပ်စ်အရေးတုံ့ပြန်ကင်တွယ်ပုံတွေနှေးကွေးပြီးတော့နယ်လမ်းမထူနိုင်သေးတဲ့စီးပွားရေးအခြေအနေတွေနဲ့ကာကွယ်ဆေးဆိုင်ရာမူဝါဒတွေမှာဘရင်ပိုင်ကုမ္ပဏီပါဝင်ပတ်သက်နေတာတွေစတာတွေကိုဆန့်ကျင်ဆန္ဒပြခဲ့ကြတာပါပြီးခဲ့တဲ့နှစ်ကလည်းလူငယ်တွေဦးဆောင်တဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ပြီးလူငယ်ရေးတက်တွေရဲ့ဖြိုခွဲတာကိုခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။ဒီလူငယ်တွေဟာဘရင်နဲ့တော်ဝင်မိသားစုကိုစော်ကားပြောဆိုရင်းထောက်နှံ15နှစ်အထိကြာခံရနိုင်တဲ့တင်းကျပ်တဲ့စီးမြင်အစဉ်အလာတွေကိုချိုးဖောက်ပြီးတော့ဆန္ဒပြခဲ့တာပါ။ဒီတွေကဆန္ဒပြခေါင်းဆောင်အတော်များများကိုအာမခံနဲ့ပြန်ပြီးတော့လွှတ်ပေးထားတာဖြစ်ပါတယ်။မတ်လာရုံကဆန္ဒပြပွဲတွေမှာလဲရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုဘုံတွေရဘာကြီးတွေနဲ့ပစ်ခတ်နှိမ်နင်းတာကြောင့်ဆန္ဒပြသူဒါဇင်နဲ့ချီပြီးတော့ထံရရခဲ့ပါတယ်ရှင်ဒီမိုကရေစီအရေးထောက်ခံအားပေးတဲ့ဟောင်ကောင် Apple Daily သတင်းစာကိုဒီကနေ့ကြာတာပရီးနေ့မှာနောက်ဆုံးထားထုတ်ဝေပြီးတော့လုပ်ငန်းတွေပိတ်သိမ်းလိုက်ပါတယ်သတင်းစာဆောင်ရည်တတန်းဒီကနေ့နောက်ဆုံးထုတ်ဝေတာဖြစ်ပြီးမနေ့အာယုံတက်ကလေးကလူတွေတန်းစီပြီးတော့သတင်းစာဝယ်ယူခဲ့ကြပါတယ်ဒီကနေ့ထုတ်သတင်းစာခေါင်းကြီးပိုင်းမှာမိုးတဲတဲ့ဟောင်ကောင်ပြည်သူတွေရဲ့နာကျင်နှုတ်ဆက်ပွဲဆိုတဲ့ခေါင်းစဉ်နဲ့အတူသတင်းတောက်တွေက Apple Daily သတင်းစာမူရင်းတိုက်ပိုင် Next Digital Company အဆောက်အဦးရှေ့မှာလက်ပြနှုတ်ဆက်နေတဲ့ပုံနဲ့ထုတ်ဝေခဲ့ပါတယ်။လူငယ်တဲ့သတင်းတပတ်လောက်တုန်းကသတင်းစာတိုက်ကိုရဲတပ်ဖွဲ့ဝင်900ကျော်စီးနင်းဝင်ရောက်ရှာဖွေခဲ့ပြီးတော့ Editor Joe Ryan Law နဲ့အမှုဆောင်အရာရှိလေးကိုဖမ်းဆီးသွားပြီးတဲ့နောက်မှာအခုလို Apple Daily သတင်းစာကိုပိတ်သိမ်းသွားမယ့်အကြောင်း Next Digital Company ကဗဟုသုတနည်းကကြေညာခဲ့ပါတယ်။ကုမ္ပဏီပိုင်ငွေကြေးနှစ်တသမ3သန်းကိုလည်းအာဏာပိုင်တွေကထိန်းချုပ်ထားတာကြောင့်ဝန်ထမ်းတွေကိုလာစာပေးဖို့အခက်အခဲဖြစ်နေပါတယ်။ Apple Daily သတင်းစာကိုဘီလီယနာတထေးကြီးဂျင်မီလိုက်က1995ခုနှစ်မှာစတင်ပြီးတော့တည်ထောင်ခဲ့တာပါ။အခုဂျင်မီလိုက်ကိုလည်းတရုတ်အာဏာပိုင်တွေကထောင်ဒဏ်14လပြည့်တန်ချမှတ်ထားပြီးတော့နောက်ထပ်ဆွဲချက်တွေနဲ့လည်းတရားစွဲဆိုထားပါတယ်ရှင်။အသက်62နှစ်အရွယ်ဖိလစ်ပိုင်သမ္မတဟောင်းဘီနစ်နိုအကီနိုဟာမနီလာမြို့နီးကကက်ပီတယ်ဆေးရုံမှာဒီကနေ့ကွယ်လွန်သွားခဲ့ပါတယ်။နိုင်နိုင်လို့အများကခေါ်ကြတဲ့သမရဟောင်းဘီနစ်နိုအကွီနိုဟာဖိလစ်ပိုင်မှာအာနာရှင်ဟောင်းဖာဒီနန်မာကော့စ်ကိုဖြုတ်ချခဲ့တဲ့ပြည်သူအာဏာတော်လှန်ရေးဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်သမရဟောင်းကိုရာဇန်အကီနိုရဲ့သားဖြစ်ပါတယ်။မိခင်ဖြစ်သူသမရဟောင်းကိုရာဇန်အကီနိုကွယ်လွန်ပြီးတဲ့နောက်2010ပြည်နှစ်ကနေ2016ခုနှစ်အတွင်းသူဟာဖိလစ်ပိုင်နိုင်ငံရဲ့15ဦးမြောက်သမရအဖြစ်တာဝန်ယူခဲ့ပါတယ်။သူရဲ့ဖခင်အတိုက်ခံခေါင်းဆောင်အထက်လွှတ်တော်အမတ်ဟောင်းဘီနစ်နိုနီနွိုင်းအာကီနိုကတော့1983ခုနှစ်ဖိလစ်ပိုင်နိုင်ငံကိုပြန်အလာမနီလာလီစိမ့်မှာလှုပ်ကြံခံခဲ့ရပါတယ်။အခုသမရဟောင်းဘီနစ်နိုအာကီနိုတည်ဆုံးရတဲ့အကြောင်းရင်းအတိအကျကိုတော့မိသားစုတွေကတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။ဘီနစ်နိုအာကီနိုကိုဖိလစ်ပိုင်ပြည်သူအများစုကနိုင်ငံရေးအစဉ်အလာနဲ့ဩစာကြီးမားတဲ့မိသားစုကပောက်ဖွာလာသူလက်ပေးလက်ယူမှုကင်းသူစီရင်နွမ်းပါမှုကိုတိုက်ဖြတ်သူနှိမ့်နှိမ့်ချာချနေတတ်သူအဖြစ်သတ်မှတ်ထားကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်မြောက်စင်အောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီမကွေးတိုင်းဝင်ကြီးချုပ်နဲ့တခြားဝင်ကြီးတွေကိုတရားစွဲအကြောင်းကိုပြောပြခြင်းပါတယ်။ NLD အစိုးရလက်ထက်မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုရန်ကုန်တိုင်းလူမှုရေးဝင်ကြီးဦးနိုင်ငံလင်းတို့ကိုစစ်ကောင်စီကအဂိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့တရားစွဲထားပါတယ်။သူတို့အပြင်ဝင်ကြီးဟောင်းတချို့နဲ့မကွေးတိုင်းလွတ်တော်ဥက္ကဋ္ဌတို့ကိုလည်းအဂိလိုက်စားမှုတွေနဲ့တရားစွဲထားပါတယ်။ပုံမှ55ခါခွေးနဲ့ထောင်ဒဏ်တစ်နှစ်ချောက်ခံထားတဲ့ဒေါက်တာအောင်မိုးညိုနဲ့ဦးနိုင်ငံလင်းတို့ကိုခုလိုအမှုထပ်တိုးလိုက်တဲ့ကိစ္စသူတို့ရှင်းနေတွေကအသေးချာမသိကြသေးဘူးလို့လည်းပြောပါရယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ဆိုရလက်ထက်ကမကွေးတိုင်းဝန်ကြီးချုပ်ဖြစ်နေတာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုနောက်တယန်သာသတဘာဝပတ်ဝန်းကျင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဖြစ်တဲ့ဦးမြင့်စောစောက်လုပ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဦးတင်နွယ်ဦးလူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးနဲ့မကွေးတိုင်းလွှတ်တော်ဥက္ကဋ္ဌဦးတာနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင် လူမှုရေးဝန်ကြီးဟောင်းဦးနိုင်ငံလင်းတို့ကိုအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုနိုင်မှုသက်ဆိုင်ရာရဲစခန်းအသီးသီးမှာအမှုဖွင့်ထားတယ်လို့ဂျွန်လ24ရက်နေ့ဒီကနေ့ထုတ်စစ်ကောင်စီသတင်းစာမှာဖော်ပြပါရှိပါတယ်။မကွေးတိုင်းဝန်ကြီးချုပ်အပါအဝင်ဝန်ကြီးတွေရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေဥအောင်မြင့်ကအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားထက်ဆွဲတယ်ဆိုတာကြားရပြီးအသေးစိတ်ကိုတော့မသိရသေးဘူးလို့ဆိုပါတယ်
။ဒေါက်တာအမွန်ညူတို့ရောဟိုနောက်တစ်ခါကျွန်တော်တို့တက်တွေအဲဆောက်တွေဝန်ကြီးကိုယ်တော်ဆက်သွေးဝင်ကြီးဟောဦးတင်ရဲဦးရောနောက်တစ်ခါသွတ်တော်ဥက္ကရာဥတာရောအာဂရီဒီနဲ့ကျွန်တော်တက်ပြီးတော့အမှုဖွင့်တယ်လို့ပဲကျွန်တော်တို့ဒီနေ့ကတော့ကျွန်တော်သိရပြီပေါ့နော်ဟိုတကယ်တမ်းဘယ်သူမှမဖွင့်နေဆိုတော့အဲ့ဒါတော့ဒီချမသိရသေးဘူးဖွင့်လာတော့ဖွင့်နေအဲအခုတော့ကျွန်တော်တို့ဒီတိုင်ချက်ကလည်းဘလို့ရှင်နေတိုင်ထားတယ်ဆိုတာကျွန်တော်အချက်လက်ကကျွန်တော်တို့ဒီမျက်မြင်ကိုယ်တွေ့ရမတွေ့ရသေးဘူးလေကျွန်တော်ဒီဟောလူမှုကွန်ရက်ဆိုင်မှာရေးသားထားတဲ့အချက်လက်လောက်ပဲနဲ့ဒီသတင်းဌာနတွေကပေါ်ပြတဲ့အချက်လောက်ပဲသိရသေးတာဆိုတော့ဟိုဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီပြောရတာကျွန်တော်စောပါသေးတယ်ပြောလို့လည်းမရသေးပါဘူးခင်ဗျအဲ့ဒါတော့
မကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဒေါက်တာအောင်မိုးညိုကိုဂျွန်လ၈ရက်နေ့ကပဲမကွေးတိုင်းဗဟိုအကျဉ်းထောင်ထဲမှာဖွင့်ထားတဲ့အထူးတရားရုံးကနေအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ခါခွေးနဲ့ထောင်နဲ့နှစ်နှစ်ချမှတ်ထားတဲ့အပြင်အဲ့ဒီနေ့မှာပဲဘေးအန္တရာယ်စီမံခန့်ခွဲရေးဆိုင်ရာပုံမှန်25နဲ့ထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်။လူမှုရေးဝန်ကြီးဒေါက်တာခင်မောင်အေးကိုလည်းဂျွန်လ22ရက်နေ့ကစစ်ဆေးစရာရှိတယ်ဆိုပြီးစစ်ကောင်စီဘက်ကခေါ်ယူခဲ့ပါတယ်။အဲ့ဒီနေ့မှာပဲသူ့ကိုချုပ်ရက်ရမန်ယူပြီးအမှုဖွင့်ခဲ့တယ်လို့ရှေ့နေဦးအောင်မြင့်ကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတွေဟာရာထူးတာဝေအာဏာကိုအလွဲသုံးစားလုပ်ပြီးငွေကြေးတောင်းယူမှုလက်ခံမှုတွေလုပ်ခဲ့တယ်လို့မကွေးပညာရေးဒီဂရီကောလိပ်သုံးတက်ဆောင်ဆောက်လုပ်ရာမှာတင်တာအောင်မြင်တဲ့ကုမ္ပဏီကိုမရွေးပဲတခြားကုမ္ပဏီတစ်ခုကိုရွေးချယ်ခဲ့တဲ့အတွက်နိုင်ငံတော်ဘဏ္ဍာငွေဆုံးရှုံးမှုဖြစ်စေခဲ့ပြီးစုစုပေါင်းကျပ်ငွေ 2,498 တန်းနှစ်နာဆုံးရှုံးနေဆိုတာစစ်ဆေးတွေ့ရှိတဲ့အတွက်အာဂရိလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55အရာမကွေးတိုင်းကသက်ဆိုင်ရာရဲစခန်းတွေမှာဒီကနေ့ရက်စွဲနဲ့တိုင်ချက်ဖွင့်ထားတယ်လို့စစ်ကောင်စီရဲ့သတင်းစာမှာရေးသားဖော်ပြပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်လူမှုရေးဝန်ကြီးဦးနိုင်ငံလင်းကိုလည်းရန်ကုန်တိုင်းအတွင်းအဆောက်အဦတွေဆောက်လုပ်တဲ့နေရာမှာကုမ္ပဏီတွေရှိကနေငွေနဲ့တံမိုးကြီးပစ္စည်းတွေလက်ခံရယူခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အမှုဖွင့်ထားတယ်လို့သတင်းစာမှာရေးသားထားပါတယ်။ဦးနိုင်ငံလင်းရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းလှိုင်ကတော့အာဂရိလိုက်စားမှုအမှုထပ်တိုးတာနဲ့ပတ်သက်လို့မသိရသေးဘူးလို့ဆိုပါတယ်
။အခုလောဆယ်ကကျွန်တော်တို့သိတာတော့တစ်ခုတည်းဗျ။နောက်အမှုတွေကခုနပြောတဲ့အဲခုနအဂရီလိုက်စားမှုတက်ပြည့်ရေးပုံမှန်55နဲ့ဆွဲတယ်ဆိုရဲကိစ္စတော့ကျွန်တော်တို့ကမသိသေးဘူးကျွန်တော်လည်းအဲ့လိုပဲပေါ့နော်သူတင်းလာကြီးဟိုမဖတ်ဖြစ်တော့အဲ့လိုဖြစ်တာပါဟုတ်တော့လေ409ပုံမှန်ရာဇဝတ်ကြီးပုံမှန်409နဲ့ဆွဲထားတာသူပဲသိပါတယ်ဟုတ်
ပုံမှန်409ဆိုတာကတော့ရာဇဝတ်မကင်းတဲ့ယုံကြည်အနှံရေးဖောက်ဖျက်မှုရာဇဝတ်ကြီးပုံမှန်ဖြစ်ပါတယ်ပြစ်မှုထင်ရှားတယ်ဆိုရင်ထောင်နှံတသက်တကြုံဖြစ်စီ10နှစ်အထိဖြစ်စီတမျိုးမျိုးချမှတ်ရမယ်အပြင်ငွေဒဏ်ကိုလည်းချမှတ်နိုင်ပါတယ်ဦးနိုင်ငံလင်းကိုတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးထားတာပါအင်းစိန်အကျဉ်းထောင်တွေကအထူးတရားရုံးမှာသူ့ရဲ့အမှုတွေကိုစစ်ဆေးနေပြီးလက်ရှိမှာတော့ရုံးချင်း၈ချင်းနေပါရှိပြီးနောက်လ2ရက်နေ့မှာတရားလို့စစ်ဖို့ရှိတယ်လို့သူ့ရဲ့ရှင်ကြီးကပြောပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအခုတခါတော့သခိုင်းတိုင်းဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်သခိုင်းတိုင်းဒေသကြီးကတာမြို့မိုးရာကြီးကျေးရွာနဲ့စင်ကူးကျေးရွာတွေနားမှာကတာ PDF နဲ့ကချင်လက်နက်ကိုင် KIA ပူးပေါင်းအဖွဲ့တို့ဟာစစ်ကောင်စီတပ်တွေနဲ့ဒီကနေ့မနက်ပိုင်းကတည်းကတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။တစ်ဆက်တည်းမှာပဲသခိုင်းတိုင်းမင်းကင်းမြို့အနီးကကြေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒီကြောင်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးကတာမြို့အနီးကကြေးရွာနှစ်ရွာနားမှာဒီကနေ့တိုက်ပွဲတွေပြင်းထန်လို့ဘေးလွရာထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဖြစ်တဲ့တိုက်ပွဲတွေကကတာပြည်သူ့ကာကွယ်ရေး PDF အဖွဲ့ကချင်လက်နက်ကိုင် KIA ပူးပေါင်းအဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်နေကြဖြစ်တယ်လို့ကတာမြို့ဒေသခံတူကအပြောအေကိုပြောပါတယ်
။ဟိုရှင်းလိုက်ခွဲပြီးကြတဲ့ဆက်ဖြစ်တာပါ။စစ်ကောင်စီအဖွဲ့တွေကတော့လယ်မြေမှာသူတို့စစ်ကြောင်းဖိုးနေနေတဲ့ဒေသခံ PDF နဲ့ KIA ပူးပေါင်းအဖွဲ့ကနေမှအဲ့မှာသူတို့ထိတိုက်ကြည့်ကြတော့ဖြစ်ကြတာပါပဲ။နောက်ပင်အုပ်စုစင်ဘူးရွာရဲ့အထက်နားလေးကမဝေးဘူး။အဲစင်ဘူးရွာရဲ့အစွန်ကားလေးပေါ့လေသွင်းနေတာအဆက်လေးမှာတောဆက်လေးမှာဖြစ်ကြပါဟိုစစ်ကောင်စီကအဲ့ဒီရွာလေးကိုနေတိုင်းတို့သူကဝင်နေတာပေါ့မူရာကြီးတို့ဟဲနာတို့ အမှားသွားလာတဲ့ဆိုင်ကလေးကားတွေကိုရက်ပြီးတော့ဆောင်လူရဲတွေဒီဖုန်းရောအကုန်လုံးစစ်နေတယ်လေစစ်နေတဲ့အချိန်မှာဒီနေ့မှာပဲသူကမိုးရာကြီးကနေမှအဲဒီနောင်ပင်စင်ဥပ္ပကိုသူကစစ်ကြောင်းနဲ့တက်သွားတက်သွားတဲ့အချိန်မှာကနပီဒီအက်နဲ့ကျေးသူကဆွဲနဲ့တွေ့တာပေါ့အဲဒီမှာစစ်တော်သူတို့ဟောပေါ်တဲ့ကျင်းတယ်နာတော့တခါပြန်ပြီးတော့အပြစ်ခတ်တွေရက်သွားပြန်တယ်နားသွားပြန်တယ်အခုညနေ3နာရီထိုးပြီးတော့ဒကင်းပြန်ဖြစ်တယ်ဒကင်းပြန်ဖြစ်တော့အဲ့ဒီမှာစစ်ကောင်စီဘက်ကအကြဆုံးတော့ညားတယ်ဆိုတော့ဒကင်းထွက်လာခဲ့တယ်အဲ့တော့ကောက်လို့လည်းမရဘူးအခုချိန်ကြီးအဲ့လိုနဲ့ဆိုးဆိုးကောက်နေရင်လည်းမှခဏနားသွားတာကအခု5မိနစ်လောက်အတင်းပါပဲတခါပြန်ပြီးတော့မူရာကြီးကားလေးမှပြန်ဖြစ်နေပြန်တယ်တော်တော်ပြင်းထန်တယ်တော်တော်ပြင်းတော့လက်လက်ကြီးကြီးတော်တော်သုံးလာတယ်တော်တော်တော့နည်းနည်းဟိုတိရစ္ဆာန်ကြီးမှလည်းလက်လက်ကြီးကြီးမှန်လဲဆိုတဲ့တရင်ကိုလည်းကျွန်တော်တို့လမ်းပြောတယ်ဟိုလူတွေကတော့အထိတ်တလန့်နဲ့တော့အကုန်လုံးအဝန်းကျင်မှာဟိုမိုးရာသီအထင်းဆိုင်တဲ့လူတွေလည်းအကုန်လုံးဖွက်ပြေးကြတယ
်အခုလို PDF အဖွဲ့နဲ့ပူပေါင်းပြီးတိုက်တယ်ဆိုတော့လည်းပတ်သက်လို့ KIU ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးထူးခြားတဲ့ဖြစ်စဉ်ဘာမှမရှိဘူးလို့ပဲဒီကနေ့အစောပိုင်းကတုံ့ပြန်ပါတယ်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဇုံတရားထုတ်ပြန်တာလည်းမရှိသေးပါဘူးမန္တလေးမြို့ချမ်းသာတာစီမြို့နယ်မှာဇွန်လ20ရက်နေ့ကနေရင်တစ်ခုကိုဝင်ပြီးတော့စီးနင်းခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးထုတ်ပြန်လာမှာတော့ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရတေဆုံးခဲ့သူတွေက2ယောက်ဟာ KIA အဖွဲ့ကဗိုလ်စင်းရှိသူတူဖိုးနဲ့ကိုရိုင်းတို့ပါတယ်လို့ပြောထားပါတယ်။မနေ့အစောပိုင်းကလေးကစင်ကူးကျေးရွာနာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကညနေ6နာရီကျော်တဲ့အထိပြစ်ခတ်နေသေးပဲလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်မူတာကြီးမူတာလီနမ်ဆမ်စင်ကူးရွှေကြောင်းကုန်းဟေနာစားတဲ့ကျွော်ရီကဒေသခံ3000ကျော်ဘေးလွယာနေရာတွေကိုထွက်ပြေးခိုလုံနေကြရပါတယ်။မေလ30ရက်နေ့ကလည်းမိုးသားကြီးကျွော်နာမှာပဲစစ်တပ်နဲ့ PDF အဖွဲ့ကချင်လက်နက်ကိုင် KNY အဖွဲ့တို့ကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးတယ်။စကိုင်းတိုင်းထဲမှာပဲမင်းကင်းမျိုးနဲ့မိုင်20လောက်ဝေးတဲ့စင်မင်းကြီးကျွော်နဲ့တန်ပေါက်ကျွော်တွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမင်းကင်းမျိုးကန်တူက
မင်းတို့မင်းရဲ့မိုင်းတို့ကဆွဲထားတယ်ဒီတန်းစစ်ဆိုတဲ့ကျွာကနေမြို့တစ်ခက်ကဒီစင်ကြီးဆိုတဲ့ကျွာကိုပထမဆုံးသူမြောက်ရှာပြီးတော့ဒီစီးရကြအိုက်အစီးရတဲ့အချိန်မှာကျွန်တော်တို့ဒီတာကန်ဒီဒီရပြီးနေဟိုခဏတာတောက်ကြည့်ဘာလို့လဲသိရပါတယ်သူတို့ဘက်ကနေမှာလက်မြကြီးအချက်ဆယ်ချက်ကျော်15ချက်လောက်ပြည့်တယ်လို့သိရတယ်ကြာအဲ့ဒါပြီးတော့ဟိုအင်အားချင်းလက်မြအင်အားနဲ့အတမူဒီတာကန်ဒီဒီရပြည့်နောက်ပြန်ဆော့ပေးလိုက်ရပါအဲ့ဒါပြီးတော့သူတို့ကအိုင်ရန်နေဆက်ပြီးမှဒီစင်ကြီးနဲ့နီးစပ်နေတဲ့တန်ပေါင်းဆိုရဲကျော်ကိုဝင်ပြီးမှဝင်ရောက်ရှာဖွေဖြစ်စီတဲ့တုံနေပါလေအခုဒီတာကန်နေရောင်ပေါင်းဒီတာကန်လူကြီးကောင်ထောင်ထဲချီပြီးမှအကုန်လုံးဖျက်ပြီးလိရှောက်ပြရပါတယ
်ဇွန်လ15ရက်နေ့ကစပြီးမင်းကင်း PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေဟာမင်းကင်းနယ်ကကြေးရွာတွေမှာမကြာခဏဆိုသလိုဝင်ပြီးရှာဖွေတပ်ဆွဲတာတွေလုပ်နေတဲ့အတွက်ဒေသခံတောင်းနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့ပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ COVID ပြည်တွင်းစစ်ဘေးရှောင်နေတဲ့အခက်အခဲကိုပြောပြကြပါမယ် COVID ကရောဂါကြောင့်မြန်မာနိုင်ငံကနေရဲစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်ဒါပေမဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေကတော့ကိုဗစ်ကရောဂါကိုအာရုံမစိုက်နိုင်ကြဘူးလို့ပြောပါတယ်။မြင်းတပ်နယ်ဒီမော့ဆူမြို့နယ်တွေကပြည်တွင်းဒုက္ခသည်တွေအနေနဲ့နေထိုင်စားသောက်ရေးကပိုပြီးအရေးကြီးနေတဲ့အခြေအနေကြောင်းရန်ကုန်ကဖေးပို့တဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ဒီပီလူနာရေအတွက်တိုးပြီးမြင့်တက်နေတာနဲ့အတူနေရစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေကဂျွန်လ15ရက်ပဲကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်အသက်လူထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တွေအနေနဲ့ကိုဗစ်ကာကွယ်ဖို့တဲ့လက်ငင်းအရေးကြီးတဲ့ပြဿနာတွေကိုပိုပြီးအာရုံစိုက်နေကြရတယ်လို့ကြားပြည်နယ်ဒီမော့ဆိုမြို့နယ်ယာယီစစ်ဘေးရှောင်စခန်းကခူးမိတယ်ကပြောပါတယ
်ခုကျွန်တော်တို့ခက်မှတုံနေရတာကအသက်မတရားပဲကြီးစိုက်နေရတယ်အဲ့တော့ကိုဗစ်တို့ဘာလို့ကကျွန်တော်တို့အဲ့လိုခက်မှစက်မရှိတယ်လို့ခါသားလို့ဘာလို့ဆိုတော့ကျွန်တော်တို့ဒီစစ်ကနေတဲ့အလုပ်ကိုရှောက်နေတယ်ကျွန်တော်ဟိုပြေးလိုက်ဒီပြေးလိုက်ချင်းတဲ့ခါကျတော့ကတော်လေးတော့ခါရပါတော့နော်။ဟိုအဓိကရည်ကြီးဆောင်ကျွန်တော်ဝါးစာပဲ။ကျွန်တော်သမီးမမကောရည်ကြီးတယ်ပေါ့န
ော်။စစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်တွေကြားမေလကုန်ပိုင်းကစတင်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်ကြားပြည်နယ်တွေကဒေသခံ 38,000 ကျော်အိုးအိမ်စွန့်ခွာပြီးထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးချုပ် UNOCHA ကထုတ်ပြန်ထားပါတယ်။အခုအချိန်ထိလည်းအများစုအားဒီမော့ဆိုမြို့နယ်ကတောတောင်နေထဲမှာပုံကုန်နေကြပါတယ်။ဂျွန်လ ချင်းပြည်နယ်ဟာခါကံပဲလက်မင်းတက်ထန်တလန်မြို့နယ်တွေမှာလဲစစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးလူဦးရေ 19,500 လောက်ယာယီစစ်ဆောင်စခန်းတွေစီပြောင်းရွှေ့ခဲ့ကြတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဟာခါမြို့ကခရီးရန်ဘာသာရေးခေါင်းဆောင်တွေကတော့ချင်းပြည်နယ်မှာသေဆုံးသူတွေရှိတဲ့အထိကိုဗစ်ရောဂါဖြစ်နေတဲ့ပေါ်စိုးရိမ်တဲ့အကြောင်းဂျွန်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လက်တွေမှာတော့ဆေးဘေးဒုက္ခသည်တွေဟာတိုက်ခိုက်ခံရမှာကိုပိုပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းမင်းတပ်မြို့တွေကပြည်တွင်းဒုက္ခသည်တွေကိုဂူညီပေးနေတဲ့တာဝန်ခံစလိုင်းဒေးဗစ်ကပြောပါတယ
် ICD ရင်းနဲ့တော့ခုခုတိုင်ပြင်းချက်ပေါ်လေသူတို့စီချက်မှာတော့ကြောက်ရွံ့နေတဲ့ဟာပဲပုံများတာပါလေဒီကတော့သူတို့ဒီစစ်ပေါ်မှာအရင်ဆိုင်နေတဲ့ခါကျတော့ဒီတော့သူတို့ကြောက်ဖြစ်ကြတာပါလေဒါကြီးဒီသူတို့အသာဝင်သူတို့လုပ်ဖြစ်ကြတာပါလေအခုတော့သူစစ်တဲမှာကာကြီးရောမရှိတာကိုပြရတယ်နော်။ဒါသူရဲ့ခံစားချက်ပေါ့လေ
။စစ်ကောင်စီအနာသိပြီးနောက်ပိုင်းကချင်ရှမ်းချင်းကယားနဲ့ကင်းပြည်နယ်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေပါတယ်။ဒီနောက်ပိုင်းမှာနေရစွတ်ကွာတပြေးလာသူတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ်ဟာအရင်ကတည်းကများလာနေပါတယ်။ချင်းနဲ့ကယားပြည်နယ်ကပြည်တွင်းဒုက္ခသည်တွေကိုကူညီပေးနေသူတွေရဲ့ပြောဆိုချက်အရဆိုရင်ကိုဗစ်ကရောဂါကိုကာကွယ်နိုင်မဲ့ပစ္စည်းသုံးဆောင်တွေယောဂဖြစ်လာခဲ့ရင်ကုသပေးနိုင်မဲ့ဆေးဝါးတွေဘာမှမရှိဘူးလို့ပြောနေပါတယ်။ဆေးဝါးတန်ရှင်းတဲ့ရေနဲ့အစားအသောက်မိုးကာနဲ့ချင်းနှောင်းဒါတွေကပို့ပြီးအရေးပေါ်လိုအပ်နေတယ်လို့သူတို့ကပြောပါတယ်ခင်ဗျာ
။ကိုသိန်းနိုင်ကိုပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေအကြောင်းကိုလည်းပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတချို့မှာရေကြီးရေရှမ်းတာတွေကြောင့်ကလေးတွေအေးပြားယောဂနဲ့ဝမ်းပြက်ဝမ်းလျှော်ယောဂတွေဖြစ်ပေါ်နေပါတယ်။တောက်300ရာရေအခက်ခဲဖြစ်နေတယ်လို့လည်းဒုက္ခသည်တယောက်ကလည်းပြောပါတယ်။ဒီခိုင်ပြည်နယ်အတွင်းကတန်ရှင်းတဲ့ရေမရရှိတဲ့အခက်ခဲတွေ့နေကြတဲ့ဒုက္ခသည်တွေအခြေအနေကိုတော့ရခိုင်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လဒုတိယပတ်လောက်ကစပြီးတော့မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်စစ်ဘေးဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေရတာပါ။ကြောက်တုံမျိုးနဲ့အတွင်းကကန်ဆောက်စစ်ဘေးဒုက္ခသည်စခန်းမှာဆိုရင်မတန်ရှင်းတဲ့ရေတွေကိုသုံးစွဲနေရတာကြောင့်ကလင်းငယ်တချို့မှာအေးပြားယောဂါတွေဖြစ်ပွားနေပြီးတော့တခြားစစ်ဆောင်စခန်းတွေမှာလည်းဝမ်းရောဂါဖြစ်တာတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုဇော်ဇော်ထွန်းကပြောပါတယ
်အခုလုံးလုံးစီကတော့ဒီကြောက်တော်မျိုးနေကန်ဆောက်ပေါ့နော်ကန်ဆောက်စစ်ဘေးဒုက္ခစခန်းမှာခလေးတချို့ပေါ့နော်ခလေးတစ်စီကျော်လောက်မှာဒီအေးပြားယောဂါတွေအများအပြားဖြစ်နေတာပေါ့နော်ဖြစ်နေတယ်နောက်တခြားကလေးတွေမှာလည်းအနည်းငယ်တာပြီးတော့ဖြစ်လာတယ်လို့ပြောပါတယ်ဗျာအဲ့တော့ဘာအကြောင်းလဲဖြစ်နေဆိုတာတော့အသိချာမသိရသေးဘူးပေါ့နော်။ဟောဒါပေမဲ့လည်းဒီစောစောပြောသလိုပဲရေကြီးရှမ်းခေးကေဒီနောက်ပိုင်းမှာပဲဝင်ညာညာမှုတွေရှိတယ်ပေါ့နော်။အဲနောက်မတဲရှင်းတဲ့ရေတွေကိုသုံးဆွေးနေရတဲ့ကိစ္စအပြည့်ရှိတယ်။နောက်ပြီးတော့အမိုးကမလုံးရှုံမင်းနဲ့ဒီနေခရတဲ့အခြေအနေတွေရှိတယ်။နောက်ဒီမိုးမရောခင်မှာလည်းပဲနေကတားပူနေတာပေါ့နော်။အဲ့လိုအခြေအနေတွေကြောင့်အဲ့လိုအခြေအနေတွေကအရှင်ကကျုံခဲ့တာရှိတယ်ပေါ့။အဲတခြားစခဲနေမှာလည်းပဲဒီအဲနာစင်းချောင်းဆိုးတာဝင်ပြေမွှေဖြစ်တာတွေကလည်းပဲကျွန်တော်သိနေရနေပါလေက
ဒါပြင်မြောက်ဦးမြို့နယ်အတွင်းကပြည်ပရင်စစ်ဆောင်စခန်းမှာဆိုရင်လည်းဒီကနေ့အထိရေကြီးရေရှမ်းတာတွေရှိနေပြီးစောင်းဝင်နေရေးအခက်အခဲပြင်ကလေးတချို့ဝမ်းပြက်ဝမ်းလျှော်တာတွေဖြစ်ပွားတာရှိနေတယ်လို့စခန်းတာဝန်ခံဦးသိန်းရွှေမြက်ကပြောပါတယ်အဲ
ကျွန်တော်ဒီပြည်ပရင်စစ်ဆောင်စခန်းကရေတောင်းနေတဲ့ညီညီလေးမှကြားလိုက်တဲ့ကျွန်တော်ရေနေနေတဲ့လူတွေနေရထင်ရတာတောင်းအနေနဲ့ကြရတယ်ကြပြည့်ခါလေးကြဲတဲ့ကတ်နေဖြစ်နေပြီရေခါလေးကြဲနေပြီရေခါလေးနေနေတယ်စခန်းမှာအခက်အခဲအများကြီးရှိတယ်အဲအခုတော့မိုးရွာနေပြီဆိုတော့တားရပွေရတော့ဒီကျောင်းထဲမှာတားရှိတယ်လေဘုံကျောင်းထဲမှာတားရှိတယ်အဲကံကတော့ရေအဆင်ပြေလို့ရေကတော့ပြေပြေကြောက်ကောင်းတာတော့မဟုတ်ရေကတော့နောက်တယ်ဒါပေမဲ့သူအဲရေပြည့်နေရတာဟုတ်လို့ရတော့ညမရေကတော့နေနေပေါ်ခလေးတွေဆိုဆုံးမရတယ်ဖြောတယ်တော့ရှိတာနေနေကတော့ဒီရတော့မိုးအဝင်ဆိုရင်တော့ဝါရစက်ပြည်တော်နေရှိတယ်ခလေးတုံရလေးလာလို့ဝါကရှိဖြစ်နေတ
ယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးကြပ်ဖြစ်ပွားခဲ့တဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲရဆိုင်နေတာ9လနီးပါးရှိနေပေမဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးလာရတဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်နေရပြန်ဖို့ခက်ခဲနေသေးပါလက်ရှိမှာမြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာထောက်ပံ့တာတွေနှေးပါလာသလိုပုံမှန်ထောက်ပံ့မှုတွေလည်းမရတော့တာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်စားရေးတောင်ရေးအခက်အခဲကြုံနေရတယ်လို့ကိုဇော်ဇော်ထွန်းကပြောပါတယ်
အခုရှင်တွေကတော့သဘောမုံတွေကပုံမဲ့ဆိုသူပုံမဲ့ရရှိတဲ့အနေထားတော့မရှိဘူးပေါ့နော်အနေနဲ့နောက်ကြတဲ့ဟာတွေလည်းရှိတယ်နောက်ပြီးတော့တချို့မရောက်နိုင်သေးတဲ့ပုံမဲ့မရောက်သေးတဲ့ဟာတွေလည်းရှိတယ်ပေါ့အဲ့တော့စားစားတော့ပြိုင်မှာတော့တော်တော်လေးအခက်အခဲရှိနေကြရတယ်ရှိနေကြပါတယ်အဲနောက်အရင်ကဆိုရင်ဒီလွယ်တဲ့အဲမရှိမဆုံးလို့ရှိရင်ဒီအပြင်ကိုထွက်ပြီးတော့လုပ်ကြတယ်တခြားနေဆရာမှနေ
ဒီနေ့ကျွန်တော်တို့ရဲ့ဒီပြည်ချင်းချင်းဒီတိုက်ပွဲတွေရဆိုင်ထားတယ်ဆိုပေမဲ့လုံလုံရေးအာမခံချက်တွေမရှိသေးတာကြောင့်နေရမပြောင်းနိုင်သေးတဲ့စေဘေးဒုက္ခတွေတသိန်းကျော်လောက်ဟာစာဝန်တွေရဲ့ခက်ခဲနေတဲ့စေဘေးဒုက္ခတွေစခန်းတွေမှာပဲနေထိုင်နေရသေးဖြစ်ပါတယ်။ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့နေရမပြောင်းနိုင်သေးတဲ့ဒုက္ခတွေကိုဆက်လက်ထောက်ပံ့မယ်လို့ပြောကြားထားပ
Nancy American Piazzo, Washington Murogani, Tai Tolin Tinsepini Mari. Toru Pay Mune, Line to Midarupi, Tomorrow View in Yamawa, Internet Samian Up today. Permistot View in News Talk Gomale, Tishu Nasinai Mari. View in Yamai Internet Samianago, Winchilo Miaino, the Chan now Nilan in Ele, Winchilo Yawai. Ain't no ten Nilanigo Yabo Swin, Siphon Link. bit.ly/36fapfe ne nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေကြာသောနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00လိုင်းတို့မီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အစီအစဉ်ဒုတိယပိုင်းမာရော်ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြမာရေး30ချက်ကျမကြီးကဏ္ဍနဲ့အတူ
ဆိုင်ရညာတဲ့ဒုနာရီလည်းများတယ်နောက်ပြီးတော့ဒီမကောင်းကျမတို့မိချင်းနဲ့ကလေးဒုက္ခရောက်တဲ့ဒုနာရီကိုလည်းရှေးရုံရှေးခါမရှိဒုက္ခရောက်တဲ့လူတွေဒီတိပနေတီးတဲ့လူတွေများလာတော့အဲ့ဒါလမ်းကြောင်းကို
ဒီကြောင်းကိုတော့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်မှာနားဆင်သွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့မြမာရေး30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အတူပီလို့ခေါ်တဲ့တိုင်းသူပြည်သားကိုကာကွယ်ရမယ့်တာဝန်ဟာဒေသခံအစိုးရရဲ့တာဝန်ဖြစ်ပါတယ်။ဒီတာဝန်ကိုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာအပြည်ဆိုင်ရာကဆော့ဖတ်ဖို့တာဝန်ရှိလာပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
အချက်ဝချာအာဏာပိုင်ဆိုင်မှုဆိုတာနိုင်ငံသူနိုင်ငံသားကိုကာကွယ်ရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်ဒီတာဝန်ကိုဆန်းဆောင်မှုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာဝင်ရောက်ဆက်ဖက်ဖို့နိုင်ငံတကာအတိုက်အဝန်းမှာတာဝန်ရှိတယ်ဆိုတာ R2P call responsibility to protect ရဲ့အခြေခံသဘောတရားဖြစ်ပါတယ်ကမ္ဘာတမိုင်းမှာနိုင်ငံခြားဆက်ဖွဲ့မှုတွေရှိခဲ့ပြီးမြဲဒီဝေါ်ဟာရပေါ်ပေါက်လာတာအနည်း20ကျော်ပဲရှိပါသေးတယ်မြန်မာစစ်တပ်ကဆန္ဒပြတဲ့အရာသားကိုပြက်ကတ်နှိမ်နှင်းတော့မှမြန်မာပြည်သူပြည်သားတွေဟာနိုင်ငံခြားကကူညီဖို့တောင်းဆိုလာကြတာဖြစ်ပါတယ်။20ရာစုကဆက်ဖက်မှုတွေကိုကြည့်ပြီး21ရာစုမှာဆက်ဖက်ရေးမူဝါဒရှိဖို့လိုအပ်ကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်တင်ပြလာတာကိုကနေဒါအစိုးရကကြိုဆိုပြီး2000ခုနှစ်စက်တင်ဘာလမှာဆက်ဖက်ရေးနဲ့အချုပ်အခြာအာဏာဆိုင်ရာနိုင်ငံတကာကော်မရှင်ကိုဖွဲ့စည်းပါတယ်။တနည်းကြော်ကြတဲ့အခါ2001ဒီဇင်ဘာလမှာ62မျက်နှာရှိတဲ့ R2P အစီရင်ခံစာကိုထုတ်ဝေပါတယ်။ကော်မရှင်ထဲမှာဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ရာမိုစ်လည်းပါဝင်ပါတယ်။ဒါပေမဲ့တပ်ဖြတ်ခံရတဲ့ပြည်သူကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတဲ့မူဝါဒကိုကုလသမဂ္ဂက2005မှာထောက်ခံအတည်ပြုနိုင်ပါတယ
်။နောက်6နှစ်ကြာတဲ့အခါ R2P ကိုလက်တွေ့ကျင့်သုံးပါတယ်။အာနာရှင်ကဒါဖီရဲ့လေဗျာအစိုးရကိုလိုအပ်တယ်လို့အရေးယူဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီက2011မှာဆုံးဖြတ်ပါတယ်ဗီဒီယိုအာနာရှိတဲ့တရုတ်နဲ့ရုရှားကမကန့်ကွက်လို့လေဗျာမှာဆွဲဖက်နိုင်တာဖြစ်ပါတယ်လေဗျာကိုရုရှားကအလေးမထားပါဘူးစီရေးအရာဆွဲဖက်ခံရရင်တရုတ်စီမံကိန်း90ကျော်မှာအလုတ်လုတ်နေတဲ့တရုတ်နိုင်ငံသား3သိန်းခွဲကျော်အတွက်အန္တရာယ်ရှိပါတယ်ဒါပေမဲ့နိုင်ငံတကာချင်ပတ်ဖြစ်နေတဲ့ဂဒါဖီကိုကာကွယ်ရင်မိမိပါဒုက္ခရောက်နိုင်တာကိုတရုတ်ကလည်းသိပါတယ်။အာရဗ်အာဖရိကနဲ့မွတ်စလင်အဖွဲ့အစည်းတွေကလည်းဂဒါဖီကိုဝေဖန်ရှုတ်ချကြပါတယ်။ လီဗျားကိုအာရဗ်အဖွဲ့ကထုတ်ပြစ်လိုက်ခြင်းဖြစ်လို့အာရဗ်အာဖရိကနိုင်ငံတွေရဲ့သဘောထားကိုလုံခြုံရေးကောင်စီကလေးစားရမယ်လို့တရုတ်ကဆိုပါတယ်။လီဗျားရောက်တရုတ်နိုင်ငံသားအားလုံးကိုတရုတ်ရည်တပ်ကကယ်တင်နိုင်ခဲ့ပါတယ
်။ဆေးအာဏာသိမ်းတာကတောက်ွက်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကတော့စီရေးအရာဝင်ရောက်ဆက်ဖက်ပြီးအကူအညီပေးတာကိုသာလူလားပါတယ်။ဒါပေမဲ့ဒလိုလုပ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီဝင်ဗီတိုအာနာရှင်ယူရှာနဲ့တရုတ်ကမကန့်ကွက်ဖို့လိုပါတယ်။ဒါကြောင့်မို့စည်ရေးဆက်ဖက်မှုလုံးမဲ့အစားတိတန့်တန်ခတ်ရေးယူမှုတန်တမာရေးရာကျင်ဖယ်မှုယင်းဤမြုံနန္ဒာတွေရုပ်သိမ်းမှုလက်နဲ့ပိတ်ပင်နှူးနယ်နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဖွင့်နိုင်ဖို့ကြိုးပမ်းတင်တယ်လို့နယူးယောက်မြို့အခြေစိုက်ကမ္ဘာ R2P ရုံးချုပ်ကညွှန်ကြားရေးမှုဆိုင်မွန်အဒမ်ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးမယူနိုင်အောင်တရုတ်ကအမြဲတမ်းကန့်ကွက်နေပါတယ်
။ဂျန်နိုဆိုင်လို့ခေါ်တဲ့လူမျိုးအစုလိုက်အပြုံလိုက်တပ်ဖြတ်မှုနေထိုင်ရာဒေသကနေနှင်ထုတ်မှုစစ်စင်ရေးအတွင်းရာဇဝတ်မှုကျူးလွန်မှုစတာတွေကိုအရေးယူနိုင်တဲ့ဥပဒေတွေရှိပါတယ်။ဂျန်နိုဆိုင်စာချုပ်ဂျနီဗာစာချုပ် ICC ရောမစာချုပ်စတဲ့ဥပဒေတွေလည်းရှိပါတယ်။ဒီဥပဒေတွေကိုအသုံးပြုဖို့ R2P ပေါ်ပေါက်လာတာဖြစ်ပါတယ်။ဒီဥပဒေမှာဖော်ပြတဲ့ရာဇဝတ်မှုကြီးတွေကိုအရေးယူဖို့ဒေသခံအစိုးရမှတာဝန်ရှိပါတယ်။ဒါပေမဲ့ဒေသခံအစိုးရကဒီတာဝန်ကိုထမ်းဆောင်ဖို့ပြက်ကွက်ရင်နိုင်ငံခြားအစိုးရတွေနဲ့ဒေသခံ NGO တွေကဝိုင်းဝန်းဆောင်ရွက်ဖို့ R2B လို့ခေါ်တဲ့ကာကွယ်ရမယ့်တာဝန်ကိုတီထွင်လိုက်ကြတာဖြစ်ပါတယ်။စစ်စင်ရေးအရဝင်ရောက်ဆွတ်ဖက်ရင်သာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုရယူဖို့လိုပါတယ်။ငင်းညမ်းစွာဆွတ်ဖက်နိုင်တဲ့နီးလန့်တွေလည်းရှိနေပါတယ
်။ဒါကြောင့်စစ်ကောင်စီဝင်ငွေနှဲပါသွားအောင်စီးပွားရေးဒဏ်ခတ်ပိတ်ဆို့တဲ့အရေးယူတဲ့နီးကိုသာ R2P မှာကျင့်သုံးနေပါတယ်။နောက်တော့စစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုကန့်တတ်တဲ့အနေနဲ့တန်တမာရေးရာမှာဝိုင်းကျင်တာတွေလုပ်နိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတရုတ်နဲ့ယူရှာကအမြဲတမ်းကန့်ကွက်မှာမို့စီးရေးရာဝင်ရောက်ဆွတ်ဖက်နိုင်တဲ့ R2P ဖြစ်ဖို့ကိစ္စဟာမြန်မာပြည်နဲ့အလန့်ဝေးနေပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့မယောင်းဖို့နဲ့ပြည်သူ့ဆန္ဒလေးစားဖို့ကုလသမဂ္ဂအထွေထွေညီလာခံကဇွန်လ16ရက်နေ့ကဆုံးဖြတ်တာဟာအောင်မြင်မှုတစ်ခုဖြစ်ပါတယ်။အထွေထွေညီလာခံဆုံးဖြတ်ချက်ကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုင်းတို့ကကြားနေတာဟာအာဆီယံအသင်းရဲ့အခမ်းအကဏ္ဍကိုအားနည်းစေပါတယ်။တရုတ်နဲ့ရုရှားကလည်းကြားနေတာမို့စစ်ကောင်စီကိုထောက်ခံသူဟာမင်းဆိုမင်းကြီးကြီးဆိုတဲ့ဘီလာရုစ်တနိုင်ငံသားရှိပါတယ်စစ်ကောင်စီကိုကုလသမဂ္ဂဝင်နိုင်ငံအများစုကလက်မခံနိုင်တယ်လို့အထွေထွေအတင်းအမှုချုပ်ကလည်းလက်မခံနိုင်ကြောင်းအတိအလင်းကြေညာသွားပါတယ်ဒါပေမဲ့စစ်အင်အားမရှိတော့မှစစ်ဝါဒီချဆုံးတာကိုဂျပန်တမိုင်းကတက်ပေပြနေတာကိုလည်းသတိထားသင့်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥောင်းခင်ရဲ့မြန်မာပြည်သုံးသက်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်ကျန်းမာရေးကဏ္ဍကိုတင်ဆက်ပြီးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ်တွေကြောင့်သေဆုံးမှုလျှော့ချရေးကိုပြောပြထားပါတယ်မြန်မာနိုင်ငံကိုရောက်လာတဲ့ပြင်းထန်တဲ့အိန္ဒိယကကိုဗစ် -19 ဗီဇာပြောင်းမျိုးကွဲသစ်အပါအဝင်တခြားမျိုးကွဲသစ်တွေကြောင့်သေဆုံးမှုပါများလာမှာကိုကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ဒီကိုဗစ်မျိုးကွဲသစ်ဒဏ်ဒီကြောင့်သေဆုံးမှုများရေးဘလို့ကာကွယ်နိုင်ပါသလဲဒီအကြောင်းကိုတော့ကျန်းမာရေးနိုင်ငံသားဝန်ကြီးဌာနပြောခွင့်ရကုသရောဂါဗီလာကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသရောဂါကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးခင်ဗျာကျွန်တော်မြန်မာနိုင်ငံမှာအခုဒီအိန္ဒိယကပိုးမျိုးကွဲသစ်တွေပေါ့နော်နောက်တခြားမျိုးကွဲသစ်တွေရောတွေ့လာပြီးမှဒီဗီဇာပြောင်းပိုးမျိုးကွဲသစ်တွေကကူးဆက်တာမြန်တဲ့အတွက်ပေါ့နော်ဒီကူးဆက်တာလွယ်လွယ်မခံရအောင်ကာကွယ်ရေးအပိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်ကပြောခဲ့ပါရဲ့ဆရာဒီတစ်ခေါက်တော့ဆရာရေဒီပိုးမျိုးကွဲသစ်တွေကပြင်းထန်မှုလည်းရှိတဲ့အတွက်ဒီသေဆုံးမှုတွေပိုးဆက်မဖြစ်အောင်အဓိကဆွေးနွေးမှာမို့ဘာကနေအဓိကစရှင်းပြခြင်းလဲဆရာ
အဓိကတော့ကျွန်တော်တို့ဒီလက္ခဏာတွေပေါ်ပေါက်လာရင်ဒီကွာလေဒီလိုဖြစ်ပွားမှုများတဲ့ area မှာနေတယ်ပေါ့နော်တို့မှုဖြစ်ပွားတဲ့လူတွေထိတွေ့ခဲ့ရဆိုရင်တော့
ဒီဇာယာကျမ်းမာရေးဌာနပေါ့ခေယုံဆက်တယ်ပါကျွန်တော်တို့အခုဆိုရက်ဖာရန့်စစ်စတန်ဒင်းရက်ဖာရန့်နက်ဝတ်တွေထဲဒါကျွန်တော်တို့ထူထောင်ထားပြီးဖြစ်တယ်ပေါ့နော်ဒီကတော့ကျွန်တော်တို့မြို့နယ်ကျမ်းမာရေးဦးစီးဌာနလေးရှိရယ်ခိုင်းကျမ်းမာရေးဦးစီးဌာနလေးရှိရယ်ပေါ့နော်အဲ့ဒီကိုဆက်တယ်ပြီးရခါကျရင်ဒါသူရဲ့ညွှန်ကြားချက်ဟိုနိုင်လာပြီပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့တန် ုံးမှာဆက်စည်းရဲ့လုပ်ငန်းရှင်တွေရှိပါတယ်သူရဲ့ risk ကို assess လုပ်တဲ့ဟာလေအဲလိုအပ်ရင်ဒါပုံမော့ဖြစ်ပေါ့နော်ဆရာတစ်ခုရှိတဲ့ဟာအသေးပြီးတော့ပူတာမှုခံနေမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကတော့ဒီဖြားတာတို့ချောင်းဆိုတာတို့အနံ့ပြောက်တာတို့မောတာတို့အာကောင်တာတို့စတဲ့ဒီကိုဗစ်တန်တရားလက္ခဏာတွေဖြစ်လာရင်စောစောပြဖို့ပေါ့နော်ဒီအချိန်သိစောက်မနေဖို့ကိုအဓိကဆိုလိုတာပေါ့ဆရာနော
်ဟုတ်ပါတယ်ဆရာဒီကျွန်တော်တို့ကတော့စေယုံကိုတော့ကျွန်တော်တို့စောစောရောက်အောင်သွားပြီးတော့ပေါ့နော်ဒီစေယုံဖြစ်ဖြစ်အမကုသရေးစင်တာဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့မြို့နယ်လိုက်ခွေးကြီးကတာရှိပါတယ်အဲ့ဒီကိုတရင်ပေးပို့ပြီးတော့ကုသမှုရအောင်ခံယူဖို့လိုပါတယ်အဲ့ဒီမှာတို့အနေနဲ့ကျွန်တော်တို့ triage တုတ်တဲ့အပိုင်းတွေပေါ့နော်ဥလာပေးလိုက်တက်မှတ်ပြီးတော့ကုသပေးရဲ့သူတက်တာရဲ့လူတွေဆိုရင်လည်းတို့ဒီ quarantine center မှာထားလို့ရအောင်ပေါ့နော်ဒါမျိုးလေးတွေလည်းတို့ဒီကနေ့ပိုင်းနေရှိပါတယ်ဒါမျိုးနဲ့တမျိုးနဲ့တမျိုးနဲ့တော့ resource to logistics တို့ပေါ့နော်ဒါတွေကလူကြီးမှဒီနေ့ဒါပေမဲ့အကောင်းဆုံးဒါလူနာရဲ့အကျိုးရှေ့ရှုပြီးတော့ဒါဆောင်ရွက်ပေးနေတဲ့ပိုင်းနေနိုင်ရှိပါတယ်ဆရာပြီးတော့စောစောဒီကျွန်တော်သွားနိုင်ရင်တော့အကျိုးကျေးဇူးကတော့ရမှာဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသွားဖို့ဆိုရတဲ့မှာအရင်တုန်းကတော့ဒီလူနာတွေဟိုအသက်ရှူခက်လာတဲ့အနေအထားမျိုးမှာမဖြစ်မနေသွားဖို့ကျွန်တော်တို့ကြောက်ခဲ့ကြရတယ်ပေါ့နော်အခုပိုးမျိုးကွက်တဲ့ကပိုးပြင်းထန်လာတဲ့အခါကျတော့အဲ့ဒီအတွက်ကဆရာကြီးဒီအသက်ရှူခက်လာချိန်မှာသွားတင်သလားအဲ့ဒီမတိုင်ခင်တည်းကသွားတင်သလားပေါ့နော်ဆရာဘယ်လိုအကြံပြုချင်လဲ
။များသွားတင်တော့အသက်ရှူခက်လာပြီးမှဆိုရင်တော့နောက်ကျသွားတာညားတာပေါ့နော်ဆရာ။ဘာလို့ဆိုတော့ကျွန်တော်တို့ကဒီ virus ကဒီ activity ကိုကြည့်ပြီးတဲ့အခါကျတော့ခုနဒီအသက်ရှူခက်သွားပြီးဆိုရင်တို့ကဒီအဆုတ်ထဲမှာဒီ inflammation ရှိသွားပြီးရောင်တော့ပြီပေါ့ဆရာ။နောက်ပြီးတော့ဒီအဆုတ်ထဲမှာဒီ oxygen exchange ကမကောင်းတော့ဘူးပေါ့နော်။အဲ့လိုရောင်သွားပြီးတဲ့အချိန်မှာတန်ချရဲဆိုတာဒါအမြဲတမ်းခက်တယ်ပေါ့နော်။နောက်တစ်ခုကဒီလိုမျိုးရောင်တဲ့အချိန်တွေမရောက်ခင်မှာသူ့လူတွေမှာ cytokine storm ဆိုပြီးတော့ဒီယောဂရဲ့ process မှာဒီခန္ဓာကိုယ်အနှံ့ကိုလှည့်ပတ်ပြီးတော့ခန္ဓာကိုယ်အနှံ့ organ တွေပေါ့နော် critical cells တွေဒုက္ခပေးတဲ့ဖြစ်ပင်တစ်ခုလည်းရှိကြတယ်။အဲ့တော့အဲ့ဒါတွေဖြစ်ပြီးတော့မှသွားမယ်ဆိုရင်တော့ဒါလူနာအတွက်ကနောက်ကျနေတယ်မကောင်းလေလေပေါ့ဆရာ။အဲ့တော့ကျွန်တော်တို့ဖြစ်နိုင်ရင်တော့စောစောသွားပါ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဆေးရုံကိုစောစောရောက်လာရင်ဘလို့ထိရောက်တဲ့ကုသမှုတွေပေးနိုင်လဲဆရာ
။တက်ဆမတဇုံလို့ပါလို့ပေါ့နော်ကျွန်တော်တို့မှာတုံးတဲ့အစီအစဉ်ရှိပါတယ်။အကြောင်းကြသေးလို့ပြီးရခါကျတော့ဒီမောက်ကုန်နေတဲ့ဟာလို့အောက်ဆီဂျင်လေဗယ်ကိုတိုင်းတာပြီးတော့ 90% သုံးဝေးခြင်းတော့ကြာလာတာလို့ 95% အောက်ကြာလာအောက်ဆီဂျင်ပေးနေတာလို့ပေါ့နော်။ဒီလိုမျိုးဟာတွေဒါ effective ဖြစ်တဲ့ဟာတွေပေါ့နော်။ဒီအချိန်မီပေါ့သွားပြီးကုသမှုခံရင်ခုနဟာတွေဝင်မှုအတွက်နှက်က cytokine storm လို့ခေါ်မျိုးဖြစ်ဖို့အရင်အဆုတ်တွေရောင်ကိုင်းပြီးတော့ဒီ grow မှာပေါ့နော် ventilator တင်လို့တော့မှာအရာနဲ့အနေထားပေါ့ဒီလိုမျိုးအနေထားကြီးရောက်သွားဖို့အတွက်ကခွင့်လန်းနေတော့ဘူးနော်ဒီအဓိကတော့အကောင်းဆုံး option နေနဲ့ treatment ကြီးရနိုင်ပြီပေါ့နော်နောက်ကြပြီးမှဆိုရင်တော့မလွယ်ဘူးပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့ဒီတော့စောစောပြနိုင်ရင်တော့အသက်အန္တရာယ်မထိခိုက်အောင်အကောင်းဆုံးလို့ပြောမှာပေါ့ဆရာနော
်အကောင်းဆုံးပဲဆရာအကောင်းဆုံးပဲဟုတ်တယ်အဲ့ဒီကကြတော့၃ဦး၃ဘက်အကျိုးရှိရတယ်ပဲကျွန်တော်ပြောပါပေါ့အဲ့တူကစောစောသွားရင်သူ့အတွက်လည်းခုနယောဂရဲ့တင်းထန်မှုမရှိသေးတဲ့အချိန်မှာဒီကုထုံးနေစနစ်တကျကုခံရရင်ခုနပြောတဲ့ CVR တတိဖြစ်ဖို့နည်းနည်း CVR တတိဖြစ်လာခဲ့ရင်တော့မှဒါအသက်ကိုချိန်ပြီးကယ်နိုင်တဲ့အခွင့်အရေးလေးရှိရပါတော့။တစ်ခါကလည်းဒီ total positive ကိုကျွန်တော်ကတွေ့လိုက်ခြင်းအဖြစ်ဒီ contact tracing တွေကျွန်တော်ကအပြန်လိုက်နိုင်တဲ့အချိန်မှာဒီယောဂါကိုထိန်းချုပ်နိုင်မယ်။သူ့ပတ်ဝန်းကျင်ကလည်းဒီသတင်းကိုစောစီးတည်တဲ့အခါကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့တိုင်တာပဲပေါ့နော်။အဲတော့ကျွန်တော်ကကာကွယ်တဲ့နေရာမှာရောထိန်းချုပ်တဲ့နေရာမှာရောကုသတဲ့နေရာမှာရောမတမ်းမှဒါအကျိုးရှိရဲ့ကိစ္စဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီဗီဇာပြောင်းပိုးမျိုးကွဲသစ်တွေကိုကာကွယ်ထိန်းချုပ်ကုသရမှာဘယ်လိုစိန်ခေါ်မှုတွေရောရှိနေလဲဆရာ
တစ်ခါကအဖြစ်ပစ္စည်းဆိုရင်လည်းကျွန်တော်တို့အလုံးလောက်ကိုရှိတယ်နောက်တစ်ခါကဒီကျမရဲ့အားသာဝန်ကြီးဌာနအနေနဲ့ဒီ budget ပိုင်းဆိုရင်လည်းဒါဟိုအခြေခံအဖြစ်ပြည်စုံလည်းတို့ပြောအောင်ပေါ့အဲဒါမဲ့ကျွန်တော်တို့ HR ပိုင်းပေါ့ HR ပိုင်းကတော့ဒါကျွန်တော်တို့က challenge ချက်တွေရှိတယ်ဒါမဲ့လည်းကျွန်တော်တို့ကကိုလုံးနိုင်တဲ့ဟာပေါ့နော်ဟိုကိုကြရတာလည်းလည်းတက်မကြီးမှဆရာရေဟိုဘယ်လိုပြောမလဲဟို volunteer စေတနာဝင်တဲ့နေနေနဲ့ကုနိုင်တဲ့အပိုင်းတွေရှိတယ်စိတ်ပညာရှင်တွေနေနေကုနိုင်တဲ့အပိုင်းတွေရှိတယ်အဲနောက်ပြီးတော့ဒီဘေးကနေပြီးတော့အလူရှင်တွေပေါ့နော်အ
နှင်းနယ်ဟိုဌာနလေးပေါ့နော်ဒီလိုမျိုးကူညီနိုင်တဲ့ခါလေးရှိတယ်ပေါ့နော်ဒါတွေကျွန်တော်ရှိတဲ့မြ resource တွေတော့အကောင်းဆုံးစုပြီးတော့ကျွန်တော်တို့တင်ဆက်ရတာပေါ့ဆရာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ visa ပြောင်းတင်းထန်တဲ့ဒီပိုးမျိုးကွက်တွေနဲ့ကြုံရတဲ့အချိန်မှာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမယ်ဆရာ
ကျွန်တော်အားလုံးကဒီ covid ကိုပေါ့နော် every day ပေါ့ every test ပေါ့ကျွန်တော်နေတိုင်းနေတိုင်းပေါ့နော်ဒီနေရာစားပြီးကျွန်တော်တို့ကဒီကမျိုးကွဲတွေတွေ့ရတဲ့အချိန်ကဒါလေးတင်ကြောင်ခေါင်းပေါင်းကြီးကြဲကြီးထိုးလိုက်တာပေါ့နော်အဲ့လိုကြေးထိုးပြီးတဲ့အချိန်မှာကျွန်တော်တို့တွေကကိုယ်နီးနားမှာကိုဗစ်ရှိနေတယ်လို့ခံစားပြီးတော့ပေါ့နော်ကျွန်တော်တို့ကာကွယ်ရေးနီးနားတွေကိုချိန်တိုင်းနေရာတိုင်းပေါ့နော်ကျွန်တော်လိုက်လာဖို့လိုပါတယ်ကာကွယ်ဖို့လိုတယ်ပေါ့နော်ညီမတာနေကျွန်တော်တို့မိမိကာကွယ်မိမိလုပ်မယ်မိမိသားစုကကာကွယ်တမိသားစုလုပ်တယ်မိမိတရားရွာကာကွယ်တရားရွာလုပ်တယ်ပေါ့နော်အဲ့လိုအနေထားမျိုးနဲ့အားလုံးကနေကိုယ်စီကိုယ်ကဆောင်ရွက်ဖို့လိုပါတယ်နမရတယ်ဒီဖြစ်လာနိုင်တယ်ပေါ့နော်ဒီ client line ကျွန်တော်တို့ပေါ်လာနိုင်မှာဖြစ်ပါတ
ယ်ဟုတ်ကဲ့ကြည်စည်မြိုက်တင်ပါတယ်ဆရာ
ပတ်စင်ချမ်းမာရေးကဏ္ဍကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇင်ဘာလအတွင်းမှာပဲကူးစက်သူလူနာ200ကျော်ရှိပြီးတော့သေဆုံးသူက4ဦးရှိပြီဆိုတဲ့သတင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပိတ်မှတ်ထားပြီးတော့လက်တုံ့ပြန်နေတယ်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းချင်းပြည်နယ်မင်းတပ်မြို့မှာလူထုစားနပ်ရိက္ခာဖူလုံရေးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအပြည့်ရထားကြတဲ့ဆိုတဲ့တင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ COVID-19 ရောဂါကူးစက်ခံရသူ200ကျော်ရုတ်တရက်တက်လာပြီးသေဆုံးမှုတွေလည်းနေ့စဉ်ရှိလာနေတာကြောင့်လက်ရှိမှာဈေးတွေစားတောက်ဆိုင်နဲ့ဟိုတယ်တွေပိတ်ထားရပါတယ်ဇွန်လ1ရက်နေ့ကစပြီးဇွန်လ23ရက်နေ့အထိလာရှိုးစည်းရုံမှာ COVID-19 အတည်ပြုလူနာ209ဦးရှိပြီးသေဆုံးသူ4ဦးအထိရှိလာနေပြီဖြစ်ပါတယ်မြို့အဝင်ထွက်ဂိတ်တွေမှာလည်း COVID စစ်ဆေးရေးဂိတ်ထောင်ပြီးခရီးသွားတွေကားသမားတွေကို COVID ရောဂါစစ်ဆေးပေးတာရှိပေမဲ့ NLD အစိုးရတုံးကလို့တင်းတင်းကြပ်ကြပ်ကြက်မှတ်စစ်ဆေးအရေးယူတာတွေထိထိရောက်ရောက်ပညာပေးတာတွေသတင်းထုတ်ပြန်ပေးတာတွေမရှိလို့အထူးစိုးရိမ်မိတယ်လို့ကိုပိုင်မူကျိုးကျောင်းဆရာတူကပြောပါတယ်
ရခိုင်မြို့နယ်စစ်တွေမြို့မှာအမျိုးသမီးတဦးအပါအဝင် COVID-19 အတည်ပြုလူနာ6ဦးကိုဒီတစ်ပတ်အတွင်းထပ်မံတွေ့ရှိတဲ့အတွက်ရောဂါပြန့်ပွားလာနိုင်မှုကိုဒေသခံတွေကစိုးရိမ်နေကြတယ်လို့သိရပါတယ်။ COVID-19 ရောဂါပိုးဆက်တိုက်တွေ့ရှိလာနေလို့ဇွန်လ22ရက်နေ့တုန်းကကျန်းမာရေးဌာနကစစ်တွေမြို့ကိုပတ်ပြီးသတိပေးမှုတွေလှုပ်ဆောင်နေတယ်လို့စစ်တွေမြို့ခံတွေကပြောပါတယ်။ရောဂါပိုးတွေ့ရှိသူအများစုမှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာတဲ့လေဝန်ထမ်းတွေဖြစ်ကြပါတယ်။လက်ရှိစစ်တွေပြည်သူဈေးရုံမှာရောဂါပိုးတွေ့ရှိသူ94ဦးရှိပါတယ်။ကိုဗစ်ရောဂါပြန့်နှံ့မှုကိုကာကွယ်ဖို့အတွက်ဘင်္ဂလားမြန်မာနယ်စပ်ကုန်တော်ရေးစခန်းလည်းပိတ်ထားရပါတယ်။လွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်အတွင်းကိုဗစ် -19 ကူးစက်သူ 2,500 ခန့်ရှိပြီးအဲ့ဒီရောဂါကြောင့်သေဆုံးသူ39ဦးရှိတယ်လို့ကြားမှာရင်းနဲ့အာကစားဝန်ကြီးဌာနစီရင်ရသိရပါတယ်။
ချင်းပြည်နယ်ပလဝမြို့မှာဘုံပတ်ကွဲမှုနဲ့အတူပုံမှန်905ကကြီးနဲ့အမှုဖွင့်ခံထားရတဲ့ချင်းလူငယ်5ဦးဟာယနေ့အချိန်ထိမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရှိသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြပါတယ်။အာနာသိန်းစစ်ကောင်စီဟာပလဝမြို့အရက်ဖက်အဖွဲ့အစည်းတွေမှာအလွတ်လုကင်နေကြတဲ့လူငယ်18ဦးကိုဖမ်းဆီးခဲ့ပြီး73ဦးကိုပြန်လွတ်ပေးခဲ့ပေမဲ့ချင်းလူငယ်5ဦးကိုတော့ဇွန်လ18ရက်နေ့ကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဇွန်လ18ရက်နေ့ကစစ်တွေမြို့ကိုပို့ဆောင်လိုက်ပေမဲ့မိသားစုနဲ့လည်းတွေ့ခွင့်မပေးသေးပါဘူးမင်းတပ်မြို့အတွင်းစစ်ပေးရှောင်တွေကူညီဖို့တွားရာကနေဖမ်းဆီးခံရတဲ့ချင်းလူငယ်9ဦးကတော့ကိုအိုက်မင်းအဆိုတော်အိုက်ထွန်းမင်းကုမ္ပဏီအိုက်ထွန်းမင်းတက်တော်
ကိုအောင်ထွန်းစိုးခေါ်အလူးနဲ့အက်ကဘေလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမှဒါရိုက်တာဦးရကျော်တို့ဖြစ်ကြပါတယ်
။မော်လမြိုင်မြို့ကြောက်မီသွေးယုံမီပွိုင်အနီလုံချုံရေးတာဝန်ယူနေတဲ့စစ်ကောင်စီတပ်ဖွဲ့တွေပြစ်ခတ်မှုကြောင့်ဘလူးကျွန်းကနေမော်တော်ဆိုင်ကယ်နဲ့ပြန်လာတဲ့လူငယ်နှုတ်ပွဲချင်းပြီးတေဆုံးသွားပါတယ်။စွန်လ20ရက်နေ့ညနေ8နာရီချိန်လောက်ကဖြစ်ပွားခဲ့တာပါ။တေဆုံးသူတွေဟာဘလူးကျွန်းချောင်းဆုံမြို့နယ်ကအပိယွာသားကိုမိုးစော်ဦးကတနတ်တန်ရ3ချက်ကိုစော်မင်းဦးကတနတ်တန်ရ4ချက်ခန္ဓာကိုယ်မှာတနတ်တန်ရတတီထိမှန်ပြီးလမ်းပေါ်မှာလဲကျတေဆုံးနေတာလို့ရင်ခွဲယုံကိုလိုက်ပါပို့ဆောင်တဲ့ပရဟိတလူမှုကယ်ဆယ်ရေးအတင်းကပြောပါတယ်စစ်ကောင်စီပိုင်မြဝတီတရင်ကတော့အဲ့ဒီလူငယ်နှုတ်ဟာလုံချုံရဲတာဝန်ကြတွေကိုဆိုင်ကယ်နဲ့ဝန်တိုက်ပြီးတနတ်လူလို့6လမ်းဖမ်းဆီးရာကနေတနတ်ထိမှန်တေဆုံးသွားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအာဏာသိမ်းစစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတဲ့နောက်ဒေသခံလူထုတောင်းကနန်းအထိစစ်ဘေးရှောင်နေရချင်းနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ရကလည်းဇွန်လ20ရက်နေ့မှနှစ်ဖက်လုံးက14ရက်တာအပြည့်ရက်လိုက်ကြပါတယ်ဒီလိုမျိုးအပြစ်ခတ်ရက်ဆဲခဲ့တာဘာကြောင့်မှလဲလက်ရှိမင်းတပ်မျိုးအခြေအနေကတော့ဘယ်လိုရှိနေပါသလဲကိုရောဘကစုစည်းထားပြီးဆိုင်းမွန်းကနေတင်ဆက်ပေးသွားပါမယ်ရှင်
။မင်းတပ်မျိုးမျိုးဖားတွေရဲ့ဂျာဝင်ညိနှိုင်းပေးမှုနဲ့စစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်တို့အကြားအပြည့်ရဆဲပြီးစောင့်ကြည့်ကာလ14ရက်တတ်မှတ်ထားတယ်လို့ CDF မင်းတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
။အပြည့်ခတ်ရဆဲတာဟုတ်ပါလေဖြည်းဖြည်းချင်းစောင့်ကြည့်ကာလပေါ့နော်အဲဒီကြားထဲမှာစစ်ကောင်စီဘက်ကဒီလူတွေကိုစစ်စီနေများဖားကြည့်ရမျိုးမရှိဘူးသူစစ်စင်တယ်မရှိဘူးအဲ့လိုဘာမှဘာညာဟိုဒီမရှိဘူးဆိုရင်တော့ကျွန်တော်တို့လည်းတစ်ပြည့်စုံဆွေးနွေးဖို့ဖြစ်လာနေတာပေါ့မလို့ဆိုတော့ဒီဆောင်ကြည့်ကာလမှာအချင်းချင်းဆောင်အချင်းချင်းဆောင်ကြည့်တော့ပေါ့နော်
စွန်လ20ရက်နေ့ကနေဇူလိုင်လ4ရက်နေ့ထိ14ရက်တာအကြာကိုနှစ်ဖက်အခြေအနေစောင့်ကြည့်ကာလဖြင့်တတ်မှတ်ထားပြီးအပြည့်ရထားကြတာပါစစ်ရေးပဋိပက္ခကြောင့်စစ်ပေးဆောင်ပြည်သူတွေနဲ့မင်းတပ်မျိုးရဲ့အခြေအနေဆိုးဝါးလာနေလို့လူထုဘေးကင်းလုံခြုံဖို့စားနပ်ရိက္ခာတည်ယူဖို့အပြည့်ရဆေးဆန့်ညှိနှိုင်းပေးရတာဖြစ်တယ်လို့မင်းတပ်မျိုးခရီးယံပါတာတိတ်ခတော်ရဆရာတော်တပါးကပြောပါတယ်
ဒီကတော့ဇာနာကြီးခါတယ်ယူပို့ဆောင်ကြီးကရမ်းချလာမော်တော်ရံပြောက်လာတဲ့ခါမှာတာယာညာတဲ့လူနာတွေလည်းများတယ်နောက်ပြီးတော့ဒီမကောင်းကြမှာတမိချင်းနဲ့ကလေးဒုက္ခရောက်တဲ့လူနာတွေကိုလည်းရှေးရုံရှေးခါမရှိဒုက္ခရောက်တဲ့လူတွေဒီတိပ္ပဏီတည်တဲ့လူတွေများလာတော့အဲ့ဒါလမ်းကြောင်းကိုစစ်ကောင်စီဖက်ကနေလည်းမလှရှိဆော့ဇာနာကြီးခါလည်းပြန်လာတယ်ရှေးရှေးရှေးခါလည်းမရှိဘူးရှေးရုံလည်းမရှိလမ်းမှာဖမ်းတာကစစ်စည်းတာများတော့အထူးကမှမတော်ရမလာရဲ့တက်စီကဘုံကြီးစုံနေတော့ဒီတိုင်းလက်ဖက်ကြီးတို့လည်း
မင်းတပ်မျိုးနယ်မှာမေလ7ရက်နေ့ကစပြီးစစ်ကောင်စီနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF အကြမ်းတကြော့ပြန်တိုက်ပွဲဖြစ်ပွားလာလို့မြို့ပေါ်ရှိလူရဲစစ်စေရခိုင်နှုန်းကထွက်ပြေးတင်းရှောင်နေကြရတာပါအခုလိုအပြည့်ရတဲ့အကြောင်းရင်းကိုလည်း CDF မင်းတပ်ပြန်ကြားရေးတာဝန်ခံကအခုလိုဆက်ပြောပါတယ
်အဓိကအခုလိုနည်းနည်းနဲ့တောင်းကြည့်ကာလာတွေပါညာတွေလောက်တဲ့ကျော်အဓိကတော့ဒီလူတွေကြောက်တယ်စစ်တေးရှောင်နေကကျော်လေးလောနေပြီးကျော်လေးချက်ချင်းနေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းနှိမ့်ချမ်းတော့အနည်းဆုံးတော့သူတို့ဒီဟိုလိုရွာတွေကိုပြန်ဝင်နိုင်တယ်ရိတ်ခါတွေကပို့လို့ရပို့နိုင်တယ်ဆိုတော့အချိန်မီမျိုးဖြစ်လာနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးလေးလုပ်ကြတာပေါ့ကျွန်တော်တို့ကဆစ်ဆောင်နေရတော့ဒေါ်များများကမကွေးတိုင်းဖက်တော်လည်းကောင်းဟုနေချင်းနေချရွာတွေဖက်တော်လည်းကောင်းရှောင်းတော့နိုင်ရရှိတယ်ဟိုဦးရင်တောင်ရထဲမှာတောထဲမှာကူထဲမှာပုံနေတဲ့ဟာတွေရှိတယ်ဆိုတော့ဒါတွေအတွက်ကတော့အချိန်မီကျွန်တော်ဖြစ်နေတယ်ပေါ့နော်
လက်ရှိမင်းတပ်မျိုးနယ်တွင်စစ်ပေးဆောင်စခန်း18ခုမှလူရည်1000နီးပါးခလုံးနေကြရပြီးစစ်ကောင်စီကစားနပ်ရိက္ခာဆေးဝါးတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတာကြောင့်စစ်ပေးဆောင်တွေဟာရိက္ခာနဲ့ဆေးဝါးပြက်လက်မှုရင်ဆိုင်နေရတဲ့အပြင်တေဆုံးမှုလည်းရှိလာနေပါတယ်
။စစ်ကောင်စီတပ်ကမြန်မာနိုင်ငံမြောက်ပိုင်းမှာသူတို့ရဲ့ဆုံးရှုံးမှုတွေအတွက်လက်တုံ့ပြန်တဲ့အနေနဲ့အရက်သားတွေအပေါ်မှာတေစီလောက်တဲ့လက်တုံ့ပြန်မှုတိုက်ခိုက်မှုတွေကိုတိုးမြင့်လှုပ်ဆောင်နေတယ်လို့ကချက်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကပြောဆိုလိုက်ပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောင်ကနေတင်ဆက်ပေးသွားပါမယ်ရှင်
2022ခုနှစ်ဧပြီလကနေမေလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နဲ့ကချင်ပြည်နယ်အတွင်းကမြို့ပြနဲ့ကျေးလက်ဒေသတွေမှာစစ်ကောင်စီကကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဇွန်လ16ရက်နေ့ကကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံ KWAT ကထုတ်ပြန်လိုက်ပါတယ်တိုင်းနာလူထုအပေါ်စစ်ကောင်စီညင်ပန်းနှိပ်စက်မှုအကြောင်းကို KWAT ပြောရဲဆိုခွင့်ရှိသူမွန်းနေလီကအခုလိုပြောပါဗျာ
အထူးသဖြင့်တော့ဒီလူငယ်ပိုင်းပေါ့နော်လူငယ်ပိုင်းတွေဖန်ဆီးခံရတာများတယ်ဆိုတော့သူတို့ခံရတဲ့အဲဒီကျမတို့ဒီစီရင်ခံစာသတင်းအချက်လက်အရာပြောရမယ်ဆိုလို့ရှိရင်ဒီလက်လက်ရင်းနဲ့အဲခေါင်းမှာထူတာတို့ပြီးလို့ရှိရင်ဒီဆက်လက်မြည်ရင်းနဲ့တို့တာတို့ပေါ့နော်တခြားဒီညှဉ်းပန်းနှိပ်စက်မှုတွေအမျိုးဆုံးပြောမတတ်တဲ့အခြေအနေတစ်ခုမှာနှိပ်စက်ခံရတဲ့ဟာတွေအများကြီးရှိတာပေါ့နော
်မြစ်ကြီးနားမုံင်းနဲ့ကာမိုင်းမြို့တွေကလူငယ်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဥပဒေမဲ့ဖမ်းဆီးခြင်းနှိပ်စက်ညှဉ်းဆဲခြင်းတွေစစ်ကြောရေးမှာထိန်းနှင်ထားပြီးဥကောင်းတွေကိုတနတ်နဲ့ရိုက်နှက်ထုထောင်ပြီး secret meeting နဲ့လည်းတို့ပြီးနှိပ်စက်ခဲ့တယ်လို့ KWAT ကထုတ်ပြန်ထားပါတယ်တမရော်ဟာလူထုကိုအကာအကွယ်ပေးမဲ့အစားလူထုကိုအကြမ်းဖက်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်ခင်မမမျိုးကအခုလိုပြောပါတယ်
။လက်ရှိမြန်မာနိုင်ငံမှာရှိနေသောစစ်ကောင်စီရဲ့တပ်ကမြန်မာနိုင်ငံရဲ့တမရော်တရက်လို့ကျမတို့အနေနဲ့လက်ခံထားခြင်းရှိပါဘူး။တမရော်တရက်ရဲ့အကြီးကတာဝန်ဟာအဲ့ဒီတိုင်းပြည်ထဲမှာရှိတဲ့ပြည်သူလူထုရဲ့အသက်အန္တရာယ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်တာဝန်ရှိတာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တပ်ကပြည်သူလူထုရဲ့အသက်အိုးအိမ်စီးဆင်းအန္တရာယ်ကိုချိမ့်ချောက်နေတဲ့လက်နက်ကင်ထားသောအကြမ်းဖက်စစ်အုပ်စုတစ်စုသာဖြစ်ပါတယ်။ဒီရင်းစစ်ဖြစ်ပွားအောင်လှုပ်ဆောင်တဲ့သူတွေကစစ်ကောင်စီတပ်သားဖြစ်ပါတယ်
။လုံခြုံရေးတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြပြည်သူတွေကိုကြီအစ်စ်တွေဆက်လက်အုံပြုပစ်ခတ်နေပြီးအဲ့ဒီကြီအစ်စ်တွေကြောင့်ဗမော်နဲ့ဖားကံမြို့မှာအမျိုးသား2ဦးတည်ဆုံးခဲ့ရတယ်လို့ဆိုပါတယ်။နောက်ပြီးတော့အဲ့ဒီမြို့ပြဒေသတွေမှာလည်း NLD အဖွဲ့ဝင်တွေ၊ဆရာဝန်တွေ၊တရင်းသမားတွေနဲ့လူငယ်ကောင်းဆောင်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေကိုရှာဖွေဖမ်းဆီးမှုပြုလုပ်နေပြီးနလအတွင်းလူပေါင်း62ဦးဖမ်းဆီးခံရတယ်လို့မွန်းနေလီကဆက်ပြောပါတယ်။စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ထောင်ကနန်းထပ်တိုးလာနေပါတယ်။အခုလိုမျိုးဖြစ်ပွားတာဟာ KIA ကမတ်လ25ရက်နေ့ကအလတ်ဘမ်စခန်းကိုပြန်လည်တင်ပိုင်နိုင်တာတွေမေလ3ရက်နေ့ကစစ်ကောင်စီရဲ့ရဟတ်ရင်တစည်းကိုပြစ်ချနိုင်ခဲ့တာတွေကိုမကျေနပ်လို့စစ်ကောင်စီကနေလူထုအပေါ်လက်တုံ့ပြန်တာဖြစ်နိုင်တယ်လို့ကချင်အမျိုးသမီးများအစည်းအရုံး KWAT ကထောက်ပြထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာကိုဗစ် -19 ကပ်ရောဂါတတိယလိုင်းကူးစက်ပြန့်ပွားမှုကြောင့်ဒီဇင်ဘာလအတွင်းကူးစက်သူလူနာ200ကျော်ရှိပြီး၄ဦးသေဆုံးသွားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီကလူထုကိုပြစ်မှတ်ထားလက်တုံ့ပြန်နေတယ်လို့ကချင်အမျိုးသမီးများအစည်းအရုံး KWAT ကထုတ်ပြန်လိုက်ပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလူထုစားနပ်ရိက္ခာဖူလုံရေးလူထုဘေးကင်းလုံခြုံရေးအတွက်14ရက်တာအပြည့်ရထားကြပါတယ
်။သရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ
။သရရှင်တွေခုနားဆင်ခဲ့ရတာကတော့ပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတလဲချင်ညာပြီးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၅လနီးပါးချာလာတဲ့အချိန်ထိအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသလိုစစ်ကောင်စီရဲ့ကြမ်းဖက်နေနှင်းမှုတွေနဲ့ဖမ်းဆီးမှုတွေဟာလည်းကနေ့အချိန်ထိအရှိန်ရောက်မသွားသေးပါဘူး။ဒီကနေ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်နဲ့တာကီတာမြို့နယ်မှာတော့မိုးရေရောင်နေတဲ့ကြားကပဲချောင်းသားလူငယ်တွေဥဆောင်တဲ့အာတင်ထာမန်လေးတပိတ်စစ်ကြောင်းနဲ့ဆရာနာရှင်စန့်ကျင်ရေးချွေးကြော်တန်တွေကိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မန္တလေးလောင်းလုံစကိုင်းတိုင်းကဒီမုံရွာဘူးတလင်းဒဇယ်မြို့တွေမှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုကချင်ပြည်နယ်မိုးကောင်းမြို့မှာလည်းလူငယ်တွေစုပေါင်းပြီးတော့အာနာရှင်စန့်ကျင်ရေးရီမျိုးတပိတ်ကိုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအခုနှစ်အတွင်းဖြစ်နေတဲ့အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေကြောင့်လူပေါင်း 23,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ UNOCHA ကဒီနေ့မှပြောလိုက်ပါတယ်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့အနေနဲ့လူသားချင်းစာနာမှုအကူအညီပေးမှုတွေကိုဆက်လက်လှုပ်ဆောင်နေမဲ့နိုင်ငံတွေလုံခြုံရေးစိုးရိမ်မှုတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်မြန်မ မြန်မာနိုင်ငံတွင်ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့သူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဆောင်ရွက်ဖို့ဩစတြေးလျလွှတ်တော်အမတ်တွေကသူတို့အစိုးရကိုတောင်းဆိုလိုက်ကြောင်းဩစတြေးလျအခြေစိုက်သတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်ခင်ဗျာဒီနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ် VOA American တန်ရဲ့ချာတာပရီနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့51တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program